Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2023ခုနှစ်ဩဂုတ်လ28ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်ထုတ်လွှင့်ချက်တွေကိုရုပ်သံကားပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုံးလင်းပေးမဲ့စီစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ကနေဓာတ်ရိုက်ထုံးလင်းပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မူကကျမစုမမ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တဲရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့အမေရိကန်ကောင်စစ်ဝင်ရုံးဝန်ထမ်းတို့ကိုရုရှားလုံခြုံရေးအေဂျင်စီကအရေးယူလိုက်ပါတယ်နိုင်ငံတကာတန်တမန်ဆက်ဆံရေးကိစ္စရပ်တွေအပေါ်စစ်ကောင်စီမှာဆုံးဖြတ်ခွင့်အာဏာမရှိဘူးလို့ NUG ရဲ့နိုင်ငံရေးဝန်ကြီးဌာနကပြောလိုက်ပါတယ်မြန်မာရေးတဲ့အတွက်ဆိုနာစနစ်3ကရိယာတွေရောင်းချခဲ့တယ်လို့စင်ကာပူနိုင်ငံသား2ဦးကဝန်ခံလိုက်ပါတယ်ဆိုတဲ့ထိတ်တဲရောက်သတင်းတွေကိုပြောပြပေးသွားမှာပါရှင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တဲရောက်သတင်းတွေနဲ့အတူတနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်လွတ်လပ်ရေးအဖွဲ့ KYO ဌာနချုပ်လိုင်ဇာအနီးမှာရင်ဆိုင်တိုက်ပွဲတွေဖြစ်ပွားနေတယ်လို့စစ်ကောင်စီဘက်ကလည်းလေးချောင်းကနေရက်ဆက်တိုက်ခိုက်တာတွေရှိနေပါတယ်
ကျွန်တော်တို့ရောက်နေတဲ့နေရာမှာရောက်နေလို့ရင်ဆက်တိုက်ပွဲတွေရှိပါတယ်29ရက်နေ့မှာလည်းလေကြောင်းနဲ့လာပစ်တဲ့အခြေအနေရှိပါတယ်ဒီပြည်ကလည်းနည်းနည်းတော့လှုပ်ရှားလာတယ
် KIA ပြောခွင့်ရပြောခဲ့တာပါရှင်ကချင်စည်ရေးသတင်းအပြည့်စုံမကြခင်နားဆင်ရပါမယ်နောက်သခိုင်းမင်းကြီးမြို့နယ်ထဲမှာစစ်တပ်ထောက်ခံတဲ့သူအများစုရှိတဲ့ကံရွာကိုကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်နေတဲ့အချိန်မှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်လို့ကံရွာသားတချို့တေဆုံးခဲ့ရတဲ့သတင်းနဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်ရုရှားနိုင်ငံဗလာဒီဗိုစတော့မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးဝန်ထမ်းဟောက်တို့ကိုယူကရိန်းစစ်ပွဲနဲ့ရုရှားကဆန္ဒပြပွဲတွေအကြောင်းအချက်အလက်တွေစုဆောင်းပေးမှုဆွဆဲချက်နဲ့အရေးယူလိုက်တဲ့အကြောင်းရုရှားနိုင်ငံ FSB လုံခြုံရေးအေဂျင်စီကဒီကနေ့ပဲပြောလိုက်ပါတယ်အမေရိကန်ကောင်စစ်ဝင်ရုံးဝန်ထမ်းဖြစ်တဲ့ Robert Chernoff ဟာ2022ခုနှစ်စက်တင်ဘာလကနေစပြီးရုရှားစစ်တပ်ရဲ့အချက်အလက်တွေနဲ့စစ်ရေးလှုပ်ရှားမှုတွေကိုစုဆောင်းရယူခဲ့တယ်လို့ FSB ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကတော့မေလာထဲမှာပဲအခြေမြင့်မရှိတဲ့ဆွဆွဲချက်တွေဖြစ်ပြောပြီးရှုတ်ချခဲ့ပါတယ်။ Chernoff ဟာမော်စကိုမြို့ရှိအမေရိကန်တန်ယုံကိုဝန်ဆောင်မှုပေးတဲ့ပြင်ပအေဂျင်စီတစ်ခုမှာအလုပ်မဝင်ခင်တုန်းကကောင်စစ်ဝင်ရုံးမှာ25နှစ်ကျော်ကြာအလုပ်လုပ်ခဲ့တဲ့သူတယောက်ဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူမက်ဂျူမီလာကထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မစ္စတာရှနော့ဖ်ကသူအဖမ်းခံရချိန်မှာရုရှားမီဒီယာကသတင်းရင်းမြစ်တွေထုတ်ပြန်တဲ့ထုတ်ပြန်ချက်သတင်းအချင်းချုပ်တွေကိုစုဆောင်းတဲ့အလုပ်ကိုလုပ်တဲ့သူလို့ပြောပါတယ်။သတင်းလာနေမှာပဲရုရှားကညဘက်မှာမစ်ဆိုင်းတုံတိုက်ခိုက်မှုတွေရှိခဲ့ကြောင်းယူကရိန်းစစ်တပ်ကသတင်းထုတ်ပြန်ခဲ့တယ်လို့ရုရှားပိုင်နက်ထဲကိုယူကရိန်းကဒရုန်းတွေနဲ့တိုက်ခိုက်ခဲ့တယ်လို့လည်းရုရှားဘက်ကပြောပါတယ်။လေကြောင်းရန်ကာကွယ်တပ်တွေကရုရှား Cruise ဒုံးကျည်နှစ်ဆင်းနဲ့ပယ်ထိန်ဒုံးကျည်နှစ်ဆင်းတို့ကိုဖျက်ဆီးနိုင်ခဲ့တယ်လို့လည်းယူကရိန်းစစ်ဘက်ဆိုင်ရာအဝန်ထမ်းတွေကပြောကြားခဲ့ပါတယ်ရှင်။
အမေရိကန်အနေနဲ့တရုတ်နဲ့အပြူသဘောဆောင်တဲ့ပြိုင်ဆိုင်မှုကိုလိုလားပါတယ်လို့အမေရိကန်ကူးသန်းရောင်းဝယ်ရေးဝန်ကြီးဂီနာရီမွန်ဒိုကဒီကနေ့ပြောဆိုလိုက်ပါတယ်သူကတရုတ်နိုင်ငံဘေကျင်းမြို့ကို၄ရက်ကြာခီးစဉ်နဲ့ရောက်ရှိနေတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားစီးပွားရေးအရာတည်ငြိမ်တဲ့ဆက်ဆံရေးရှိဖို့အရေးကြီးတဲ့အကြောင်းနဲ့တိုးတက်လာတဲ့စီးပွားရေးကနှစ်နိုင်ငံအကျိုးစီးပွားအတွက်ဖြစ်ပါတယ်လို့ဝန်ကြီးရီမွန်ဒိုကတရုတ်ကူးသန်းရောင်းဝယ်ရေးဝန်ကြီးဝမ်ဝေဒေါန်ကိုပြောဆိုလိုက်တာဖြစ်ပါတယ်အမျိုးသားလုံခြုံရေးကိစ္စတွေနဲ့ပတ်သက်လာရင်တော့အပေးယူလုပ်ဖို့မရှိပေမဲ့အမေရိကန်တရုတ်ကုန်သွယ်မှုအများစုကအမျိုးသားလုံခြုံရေးဆိုင်ရာကိစ္စတွေမပါဝင်ဘူးလို့ပြောပါတယ်နှစ်နိုင်ငံအကျိုးစီးပွားအတွက်ကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုတွေမှာမြင့်တင်သွားဖို့ကတိပြုတဲ့အကြောင်းကိုလည်းအမေရိကန်ကူးသန်းရောင်းဝယ်ရေးဝန်ကြီးကပြောဆိုပါတယ်တရုတ်ကူးသန်းရောင်းဝယ်ရေးဝန်ကြီးဝမ်ကတော့အမေရိကန်တရုတ်စီးပွားဆက်ဆံရေးကတကမ္ဘာလုံးအတွက်အရေးပါတဲ့အကြောင်းနဲ့အမေရိကန်နဲ့တရုတ်နှစ်နိုင်ငံကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုတွေမှာပိုပြီးတော့ခိုင်မာအားကောင်းစေတဲ့မူဝါဒတွေဖော်ဆောင်သွားဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့တရုတ်လက်တွဲလှုပ်ဆောင်ဖို့အသင့်ရှိပါတယ်လို့ပြောပါတယ်ရှင်
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ပေါ်ဆွဲဆိုထားတဲ့အမှုတစ်ခုဖြစ်တဲ့2020သမ္မတရွေးကောက်ပွဲရလဒ်ကိုပြက်ပြယ်အောင်လှုပ်ဆောင်ခဲ့တဲ့အမှုတွေရုံးတင်စစ်ဆေးမယ့်ရက်ကို Washington Federal တရားသူကြီးတူကဒီကနေ့သတ်မှတ်ပါတော့မယ်။ဒီအမှုကိုရှေ့ဆက်ဆောင်ရွက်နိုင်မှုအတွက်ခရိုင်တရားသူကြီးတန်ညာချွကန်ကကြားနာမှာဖြစ်ပါတယ်။ အစိုးရရှိနေတွေဘက်ကတော့ဇန်နဝါရီလ2ရက်နေ့မတိုင်ခင်ရုံးတင်စစ်ဆေးဖို့အဆိုပြုထားပါတယ်။ဒါပေမဲ့လည်းထရန့်ရဲ့ရှိနေတွေဘက်က2026ခုနှစ်ဧပြီလမှစတင်ကြားနာဖို့ပြန်လည်အဆိုပြုထားပါတယ်။မှတ်တမ်းအချက်အလက်တွေနဲ့ပတ်သက်ပြီးအချိန်ပိုယူပြီးလုပ်ဖို့လိုသလိုတခြားထရန့်ပေါ်ဆွဆွဲထားတဲ့အမှုတွေနဲ့တိုက်နေတယ်ဆိုပြီးရုံးတင်စစ်ဆေးမရက်ကိုနောက်ဆုတ်ပေးဖို့တောင်းဆိုထားတာပါ။သမ္မတဟောင်းဒေါ်နယ်ထရန့်ဟာအမေရိကန်အစိုးရကိုလိန်ညာဖို့ပူပေါင်းကြံစီခဲ့ရဆိုတဲ့ဆွဲချက်တရားစင်ရေးကိုနှောက်ယှက်ဖို့ပူပေါင်းကြံစီခဲ့ရဆိုတဲ့ဆွဲချက်တွေအပါအဝင်အမှုပေါင်း၄ခုနဲ့တရားစွဲခံထားရပါတယ်။ဒေါ်နယ်ထရန့်ကတော့သူ့မှာအပြစ်မရှိဘူးလို့ဩဂုတ်လဆန်းကတရားရုံးမှာထွက်ဆိုထားပါတယ်။ထရန့်ပေါ်နောက်ထပ်ဆွဲဆိုထားတဲ့အမှုဖြစ်တဲ့2016ရွေးကောက်ပွဲမတိုင်ခင်လိမ်မိုင်းဆိုင်ရာဖျော်ဖြေတရုတ်ဆောင်တဦးကိုနှုတ်ပိတ်ခံွေပေးခဲ့တယ်ဆိုတဲ့အမှုနဲ့ပတ်သက်လို့တော့နယူးယောက်ပြည်နယ်တရားရုံးမှာရှေ့နှစ်မက်လကုံမှာတရားရင်ဆိုင်သွားဖို့ရှိနေပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်ရဲ့ကိုကျင့်တရားထိန်းသိမ်းရေးဝန်ကြီးကအမျိုးသမီးတွေခေါင်းစည်းပဝါကိုစနစ်တကျဝတ်ဆင်မထားဘူးဆိုရင်အများပြည်သူသွားလာတဲ့နိုင်ငံပိုင်ဥယျာဉ်တွေကိုသွားရောက်လည်ပတ်ခွင့်မရှိဘူးလို့တားမြစ်လိုက်ပါတယ်။ဘာမီယန်ပြည်နယ်အလဲပိုင်းမှာရှိတဲ့နာမည်ကြီးပန်းချံတစ်ခုဖြစ်တဲ့ဘန်အီအမီရာပန်းချံကိုဝန်ကြီးမိုဟာမက်ခလစ်ဟနဖီလာရောက်လည်ပတ်ပြီးတဲ့နောက်မှာပဲအခုလိုကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ပန်းချံကိုတွားရောက်ခဲ့တဲ့ဝင်းကြီးဟနဖီရဲ့ခီးစဉ်ပြီးမှတော့ရှုခင်းတွေကိုကြည့်ဖို့အလဲပတ်ထွက်တာကအမျိုးသမီးတွေလုပ်ရမယ့်အလုပ်မဟုတ်ဘူးလို့တာဝန်ရှိတဲ့သူတွေနဲ့ဘာသာရေးခေါင်းဆောင်တွေကိုပြောခဲ့တယ်လို့ AP သတင်းဌာနကဖော်ပြပါဗျ။အမျိုးသမီးတွေကိုပန်းချံထဲကိုမဝင်အောင်လုံခြုံရေးတပ်ဖွဲ့တွေကိုတာဝန်ပေးမယ်လို့လည်းပြောပါတယ်။လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကအမျိုးသမီးခွင့်ရေးတွဲဘက်ဒါရိုက်တာဟေသာဘာကတော့အိမ်တွေကအကျဉ်းအောင်ဖြစ်လာပြီးတော့အမျိုးသမီးတွေပေါ်မှာတတိုင်းနေကာသလိုမျိုးအဆင့်ဆင့်ပိတ်လောင်နေတယ်လို့ကြေညာချက်ထုတ်ပြန်ပြီးတော့တုံ့ပြန်ပြောဆိုလိုက်ပါတယ်။အမျိုးသမီးတွေရဲ့ပညာသင်ခွင့်နဲ့လွတ်လပ်စွာသွားလာခွင့်ကိုပိတ်လောင်ယုံထားရုံနဲ့မကဘဲနဲ့ပန်းချံတွေအားကစားခွင့်တွေသွားတာကိုပါတားမြစ်လာတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တာလီဘန်တွေဟာစစ်ထမတန်းအောင်ပြီးတဲ့အာဖဂန်နစ္စတန်အမျိုးသမီးတွေကိုဆက်ပြီးတော့ကြောင်းတက်ခွင့်ကိုလည်းပိတ်ပင်ထားပါတယ်။နောက်ပြီးတော့ဒီပြည်ရင်းပြည်ပကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေမှာအလုပ်လုပ်ကိုင်ခွင့်ကိုပါတားမြစ်ပိတ်ပင်ထားတာဖြစ်ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထုံမီတာ32 kHz 9303ညနဲ့9383ညလိုင်းထုံမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေပြီးတော့ထိုးနေပြီးပါခင်ဗျာ
တနင်္လာညဗီယိုရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်မြန်မာနိုင်ငံခြေဆိုင်အရှိတီမောတန်ယုံယာယီတာဝန်ခံကိုနှင်ထုတ်ခဲ့တဲ့စစ်ကောင်စီရဲ့လှုပ်ရက်ဟာတရားဝင်မှုမရှိကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ကတုံ့ပြန်လိုက်ပါတယ်။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီအနေနဲ့တိုင်းပြည်ရဲ့တန်တမန်ရေးနဲ့နိုင်ငံတကာဆက်ဆံရေးကိစ္စတွေမှာဆုံးဖြတ်ခွင့်မရှိကြောင်း NUG ကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အကြမ်းဖက်လှုပ်ရက်တွေနဲ့ဆက်နွယ်နေတယ်လို့စစ်ကောင်စီကစွပ်စွဲထားတဲ့ NUG တာဝန်ရှိသူတွေနဲ့အရှိတီမောအစိုးရတာဝန်ရှိသူတွေရဲ့မကြသေးခင်ကဆက်ဆံရေးတွေကိုအကြောင်းပြပြီးအရှိတီမောတန်တမန်ကိုစစ်ကောင်စီကစက်တင်ဘာလ1ရက်နေ့နောက်ဆုံးထားတိုင်းပြည်ကနေထွက်ဖို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအကြောင်းကြားခဲ့တာဖြစ်ပါတယ်။ NUG နဲ့ထိတွေ့ဆက်ဆံတာဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေတဲ့လုပ်ရက်အဖြစ်နဲ့လဲစစ်ကောင်စီရဲ့နိုင်ငံခြားရေးဌာနကြေညာချက်မှာဖော်ပြခဲ့ပါတယ်။အရှိတီမောအစိုးရကတော့တန်တမန်ကိုနှင်ထုတ်တဲ့စစ်ကောင်စီရဲ့လုပ်ရက်ကိုရှုတ်ချလိုက်ပြီးဒီမိုကရေစီပြန်လည်ပေါ်ထွန်းရေးကျိုးပတ်မှုတွေကိုအားပေးထောက်ခံဖို့အရေးကြီးကြောင်းနဲ့မြန်မာပြည်သူတွေနဲ့အတူဆက်လက်ရည်တည်မယ်အကြောင်းတုံ့ပြန်ခဲ့ပါတယ်။ဒီလာဇန်မှာပဲအရှိတီမောအစိုးရအဖွဲ့ကျန်းသစ္စာကျင့်ဆိုတဲ့အခမ်းအနားတက်ရောက်ဖို့NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်ကိုတရားဝင်ဖိတ်ကြားခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာလည်း NUG လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကိုလူ့အခွင့်အရေးတင်နန်းဖွင့်လှစ်ဖို့အတွက်ဖိတ်ခေါ်ပြီးအရှိတီမောသမ္မတကိုယ်တိုင်ကလက်ခံတွေ့ဆုံခဲ့ပါတယ်။ NUG ရဲ့ထုတ်ပြန်ချက်မှာတော့အရှိတီမောအစိုးရရဲ့ဒီမိုကရေစီရေးတရားဝင်စိုးမိုးရေးနဲ့လူ့ကုန်တိုက်ခါအတွက်တန်ဖိုးထားတဲ့ရည်တည်ချက်ကိုကျေးဇူးတင်ကြောင်းဖော်ပြထားပါတယ်ရှင်။
မြန်မာရေတဲ့အတွက်စင်ကာပူဒေါ်လာ2တန်းဘိုလောက်ရေအောက်အတန်စနစ်ဆိုနာစနစ်တမ်3နဲ့ကိရိယာတွေကိုရောင်းချခဲ့တဲ့စင်ကာပူနိုင်ငံသား2ဦးကသူတို့မှာအပြစ်ရှိကြောင်းစင်ကာပူတရားရုံးမှာဩဂုတ်လ25ရက်နေ့ကဝန်ခံထွက်ဆိုခဲ့တဲ့အကြောင်းကို The Straits Times သတင်းစာမှာရေးသားဖော်ပြပါဗျာ။စင်ကာပူက Hodronef Company ကနေပြီးတော့အယောင်မန်နေဂျာနဲ့ဒါရိုက်တာတဦးဟာမြန်မာနိုင်ငံပေါ်မှာတားမြစ်ထားတဲ့လက်နက်အပါအဝင်မဟာဗျူဟာမြောက်စစ်သုံးပစ္စည်းတွေရောင်းချမှုပိတ်ပင်ထားတဲ့ဥပဒေကိုချိုးဖောက်တယ်ဆိုပြီးတော့ဆွဲချက်နှစ်ခုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။သူတို့ဟာလွန်ခဲ့တဲ့၅နှစ်လောက်တုန်းကမြန်မာရေတပ်အတွက်ပင်လယ်ကျမ်းမြင်ပုံထုတ်တဲ့ပဲ့တင်တန်3ဆိုနာစနစ်အတွက်ပစ္စည်းကိရိယာတွေရောင်းချခဲ့တာဖြစ်ပါတယ်။ရေအောက်အတန်စနစ်3နဲ့ကိရိယာတွေကိုအင်ဒိုနီးရှားကကုမ္ပဏီတစ်ခုကိုရောင်းချဖို့ဆိုပြီးတော့သူတို့ကနော်ဝေးနိုင်ငံကန်စပတ်ရေချောင်းဆိုင်ရာကုမ္ပဏီကိုလိန်ညာခဲ့တယ်လို့စင်ကာပူအစိုးရရှေ့နေကပြောပါတယ်။မြန်မာနိုင်ငံက Life of Universe ကုမ္ပဏီအတွက်အမေရိကန်ဒေါ်လာတသန်းခွဲကျော်ဖို့2018ခုနှစ်ဇူလိုင်လတုန်းကရောင်းချခဲ့တာဖြစ်ပြီးနောက်ပိုင်းမှာတော့မြန်မာလေတပ်ကို Hydrographic Center ပင်မတိုင်းတာရေးတက်အတွက်အသုံးပြုနေတာကိုစင်ကာပူအာဏာပိုင်တွေဘက်ကစုံစမ်းသိရှိခဲ့တာဖြစ်ပါတယ်။မြန်မာရေတပ်အတွက် Sonar System 3နဲ့ကိရိယာတွေရောင်းချနေတယ်ဆိုတော့တိုင်တန်းချက်တွေကိုစင်ကာပူအောက်ခွန်ဌာနကလက်ခံရရှိခဲ့တာဖြစ်ပါတယ်။အဲဒီနောက်မှာတော့2020ခုနှစ်အောက်တိုဘာလမှာကုမ္ပဏီကိုစင်ကာပူတာဝန်ရှိတဲ့သူတွေကဝင်ရောက်စီးနှင်းခဲ့တယ်လို့မှတ်တမ်းတွေနဲ့ digital ပစ္စည်းတွေကိုလည်းတင်စီခဲ့ပါတယ်။အဲဒီအမှုကိုပြီးခဲ့တဲ့ရက်ပိုင်းတုန်းကတရားရုံးမှာစစ်ဆေးနေတာဖြစ်ပြီးတော့စင်ကာပူ Hydronef ကုမ္ပဏီအပေါ်မှာစင်ကာပူဒေါ်လာတသန်းကျော်ဒဏ်ငွေရိုက်ဖို့အစိုးရရှေ့နေတွေကတင်ပြထားပါတယ်ရှင်။
ပါကစ္စတန်နိုင်ငံမှာလျှက်စစ်မီတာကတွေဈေးကြီးမြင်တာကိုမကျေနပ်လို့ဆန္ဒပြရတာဟာဒီကနေ့ဆိုတင်းနှင်းလာနေမှာဆိုရင်၄ရက်သက်တိုက်ရှိနေပါပြီ။ဒေါ်သားထွက်နေကြတဲ့ဆန္ဒပြသူတွေကမီတာစာရွက်တွေကိုမီးရှို့ဆန္ဒပြတဲ့ပုံတွေကိုလည်းဗီဒီယိုတွေမှာတွေ့ရပါတယ်။ဆန္ဒပြသူတွေရဲ့တိုက်ခိုက်မှုချင်းချောက်မှုတွေကြောင့်သက်ဆိုင်ရာလျှက်စစ်ဌာနရုံးခွဲတွေကဝန်ထမ်းတွေရဲ့လုံခြုံရေးအတွက်ရဲတပ်ဖွဲ့တွေကတာဝန်ယူပေးဖို့လည်းနိုင်ငံရဲ့အနောက်မြောက်ဘက်ခိုင်ဘာပန်ထွက်ခွာပြည်နယ်လျှက်စစ်ဌာနကတရားဝင်တောင်းခံထားပါတယ်။လုံခြုံရေးအတွက်ဝန်ထမ်းတွေတုံးတဲ့ကားတွေရဲ့ license နံပါတ်တွေကိုလည်းဖြုတ်ထားကြဖို့ညွှန်ကြားထားပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကစတင်ခဲ့တဲ့ဆန္ဒပြပွဲတွေဟာကရာချီ၊လာဟိုရီ၊ပက်ရှောဝါ၊မောက်ချင်းရဝပင်တီနဲ့အစ္စလာမဘတ်မြို့တော်အပါအဝင်မြို့ကြီးတော်တော်များများကိုကူးစက်ပြန့်နှံ့ခဲ့ပါတယ်။လူဦးရေ240သန်းရှိတဲ့ပါကစ္စတန်နိုင်ငံမှာငွေကြေးဖောင်းပွမှုနှုန်းဟာ29ရာခိုင်နှုန်းထိမြင့်တက်လာနေချိန်မှာပဲလျှက်စစ်မီတာကတွေမြင့်တက်လာတဲ့အပေါ်မကျေနပ်မှုတွေဖြစ်ပြီးတော့အခုလိုဆန္ဒပြမှုတွေဖြစ်ပေါ်နေတာပါ။ဆန္ဒပြပွဲတွေကြောင့်ယာယီဝင်ကြီးချုပ်အန်နဝါဦးဟာခါခါကမနေ့တုန်းကအရေးပေါ်အစည်းအဝေးခေါ်ယူပြီးမီတာကတွေကြီးမြင့်တဲ့ကိစ္စဆွေးနွေးခဲ့ကြပေမဲ့ရလဒ်ကတော့မထွက်ခဲ့ပါဘူးရှင်။
ဆူနာမီရေလိုင်းထံကြောင့်ပျက်စီးသွားတဲ့ဖူကူရှိမားနျူကလ িয়ার ဆက်ရုံကစွန့်ပစ်ရေတွေပင်လယ်ထဲကိုဖောက်ကျတဲ့အပေါ်မှာမကျေနပ်တာကြောင့်ဂျပန်စီးပွားရေးလုပ်ငန်းတွေကိုတရုတ်နိုင်ငံကနေတယ်လီဖုန်းဆက်ပြီးတော့ချိန်ချောက်မှုတွေပေါ်ပေါက်နေတာနဲ့ပတ်သက်လို့တရုတ်တမ်မတ်ကြီးကိုဂျပန်နိုင်ငံကဒီကနေ့ပဲဆင့်ခေါ်ကန့်ကွက်လိုက်ပါတယ်။သိပ္ပံနည်းကြအချက်လက်တွေကိုအခြေမခံတဲ့သတင်းအချက်လက်တွေကြောင့်လူတွေရဲ့စိုးရိမ်စိတ်တွေကြီးထွားမလာအောင်လို့အများပြည်သူကိုကြကြနာနာရှင်းပြသင့်ပါတယ်လို့တရုတ်တမ်မတ်ကြီးဝူဂျန်ဟွန်ကိုဂျပန်ဒုတိယနိုင်ငံသားရေးဝန်ကြီးမာဆာတက်ကာအိုကာနိုကပြောခဲ့ကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။နျူကလ িয়ার ဆက်ရုံကစွန့်ပစ်ရေးတွေဟာတန့်စင်ထားတာကြောင့်အန္တရာယ်ရှိတဲ့အဆင့်မှာမရှိကြောင်းဂျပန်အစိုးရကပြောဆိုထားပါတယ်။ကုလသမဂ္ဂအမှုမြူစွမ်းရည်အေဂျင်စီကလည်းလက်ခံထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်ထဲတုန်းကဒီနျူကလ িয়ার ဆက်ရုံတွေကရေတွေကိုပင်လယ်ထဲကိုစပြီးတော့စွန့်ပစ်ရာကနေဂျပန်နိုင်ငံမှာထွက်တဲ့ပင်လယ်စာတွေကိုတင်ပို့ခွင့်တရုတ်နိုင်ငံကတားမြစ်လိုက်တာဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ရေလုံငန်းကနေဒီမုတ်ဖုတ်လုပ်ငန်းကနေအစရေလုံငန်းအစုံဂျပန်စီးပွားရေးလုပ်ငန်းတွေကိုတရုတ်နိုင်ငံကနေဖုန်းနံပါတ်တွေနဲ့ခေါ်ပြီးတော့ရိုင်းရိုင်းပြပြပြောဆိုတာတွေထောင်နဲ့ချီပြီးရှိခဲ့ပါတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမွန်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တင်းနာညရဲ့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။ကချင်ပြည်နယ်အတွင်းကချင်လွတ်လပ်ရေးအဖွဲ့ KIU ဌာနချုပ်လိုင်စာအနီးမှာပြီးခဲ့တဲ့စနေနေ့တုန်းကရင်ဆိုင်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့စစ်ကောင်စီဘက်ကနေလေးချောင်းကနေနှစ်ရက်ဆက်တိုက်တိုက်ခိုက်တာတွေရှိခဲ့ပါတယ်။ဒီကနေ့မှာတော့တိုက်ပွဲတွေငြိမ်သက်နေပေမဲ့ဗမော်ဘက်ကနေလိုင်စာဘက်ကိုစစ်အင်အားဖြည့်တင်းတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေတွေကိုကိုငိမ့်ညံကတင်ပြပေးပါမယ်ရှင်
။ကချင်လွတ်လပ်ရေးအဖွဲ့ KIU ဌာနချုပ်လိုင်စာအနီးဇူလိုင်လဇန်ကလေးကနှစ်ဖက်စီရေးတင်းမာနေခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတိုက်ပွဲတွေတဖန်ငြိမ်သက်နေရကမနေ့ကစနေနဲ့တနင်္ဂနွေနှစ်ရက်မှာနန်းဆန်ရံရွာနီးတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တာပါလက်တလောဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကို KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ
်ဩဂုတ်လ26ရက်နေ့ကနေဟိုမင်းပြင်းသားနေနေတူးလာတယ်စစ်ကောင်စစ်ဘက်ကသူတို့ကျွန်တော်တို့ 上来的那样嘛，要的都人才带不的西巴的。哎，你嘛来都啊，李总呢，那边嘛比在西巴的。那么你啊，那十多年的嘛来，李总呢，那比在去年西巴的。那边完了，那那个六七来的，那么三年半了的，本来没地方被断的那样不，王家呀，所以那样嘛批发的。李总啊，那批的嘞，你那样嘛被批发的，我那么三年以后嘛来。
ဒီကနေ့မှာမှကားလမ်းနေပြန်ဖွင့်ပေးခဲ့ပါရယ်ခင်ဗျာ
ဒါကတော့ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုက်စာအနီးမှာစစ်ကောင်စီဘက်ကလေကြောင်းကနေပါတိုက်ခိုက်နေတဲ့အထိပြင်းထန်နေတဲ့စစ်ရေးအခြေအနေကိုကိုငိမ့်ညံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စကိုင်းတိုင်းမင်းကင်းဘက်ကတိုက်ပွဲတွေကြောင်းကိုတင်ပြပေးကြပါတယ်စကိုင်းတိုင်းမင်းကင်းမြို့နယ်ထဲမှာစစ်တပ်ထောက်ခံသူအများစုရှိတဲ့ကံရွာကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့တိုက်ပွဲဖြစ်နေတဲ့နေရာကိုစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ကံရွာသား၃ဦးလက်နက်ကြီးထိမှန်ပြီးတော့တေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါရယ်ရေဦးဘက်မှာလည်းပြည်သူ့လုံခြုံရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲဖြစ်ပွားပြီးတော့ကာကွယ်ရေးတပ်ဖွဲ့ဝင်၁ဦးတေဆုံးခဲ့ပါတယ်စီရေးတင်းမာနေတဲ့စကိုင်းတိုင်းတွေကနောက်ဆုံးအခြေအနေတွေကိုစူးစီးတင်ပြထားတာကိုကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ရှင
်စကိုင်းတိုင်းမင်းကင်းမြို့ကနေ၃မိုင်လောက်သာဝေးပြီးစစ်တပ်အားပေးထောက်ခံသူတွေအများစုရှိနေတဲ့ကံရွာကိုဒီကနေ့ဩဂုတ်လ28ရက်မနေ့9နာရီလောက်မှာကာကွယ်ရေးတပ်ဖွဲ့ဝင်တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အဲဒီလိုဝင်ရောက်တိုက်ခိုက်ချိန်မှာမင်းကင်းမြို့ပေါ်ကနေစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ကံရွာကအမျိုးသား2ဦးနဲ့အမျိုးသမီး2ဦးလက်နက်ကြီးထိမှန်သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲပြင်းထန်တဲ့အခြေအနေနဲ့ဒေသခံတချို့သေဆုံးတာနဲ့ပတ်သက်ပြီးမင်းကင်းဒေသခံပြန်ကြားရေးအဖွဲ့ဝင်တဦးက VOA ကိုအခုလိုပြောပါတယ
်မနေ့9နာရီအချိန်ကကံရွာမှာတောက်တက်ဖွဲ့နဲ့ရှင်ထိုင်တိုက်ပွဲဖြစ်တာကြောက်ကြားတိုက်ဖွဲ့ကနေပြီးမှဒီကြောတိပြည်နေတဲ့နေရာကိုတွားပြီးမှတိုက်တာကြောက်တိုက်ပွဲကတနာရီကံပေါ်ရတနာရီတော့မရှိပါဘူးတိုက်ပွဲအချိန်နေရာကမသိတော့မသိနိုင်နိုင်ဘူးပြဟိုဒီလိုတကစက်ကောင်ကြီးတွေကလက်နက်ကြီးပစ်ကူတွေနဲ့လှုပ်ပေးလိုက်တဲ့အတွက်ဟိုဟာကျွန်တော်တို့ကလည်းဒဏ်ရာရတဲ့သူတွေရှိနေတော့ပြန်ထွက်ခွာခဲ့ရတယ်ဗျ။မင်းကြီးကနေလက်နက်ကြီးနဲ့နှံပစ်ကူပေးတဲ့ဥစ္စာနဲ့လက်နက်ကြီးကနှံပြီးမှပြေးရတယ်။ဒီရှိခဲ့တော့အဖိုးကြီးတယောက်ရယ်အသက်30ကျော်အမျိုးသမီးတယောက်ရယ်20ကျော်အမျိုးသားတယောက်နှံနေတုံးနေနေတန်နေကြတော့အင်းပြည်ပြင်းလို့လုပ်တဲ့အချိန်ကနေအဲ့အခါကြီးကနှမ်းကုန်ကြတော့တယ
်။ကံရွာမှာစစ်တပ်ထောက်ခံသူ30နီးပါးကတက်ဆွဲထားပြီးကျေးရွာအတွင်ကရုတ်ချင်းအကာအကွယ်တွေပြုလုပ်ထားတဲ့အတွက်ဒေသခံအများစုကပြူကျေးရွာလို့သတ်မှတ်ထားတာပါ။တိုက်ပွဲအတွင်စစ်တပ်ထောက်ခံသူဖြူစော်ရီ3ဦးသေဆုံးခဲ့ပြီးကာကွယ်ရေးတပ်ဖွဲ့ဝင်3ဦးလည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။သေးဆုံးတန်ရတာနဲ့ပတ်သက်လို့ VOA ကတီးခြားအတိမပြုတ်နိုင်တယ်လို့စစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိပါဘူး။စကိုင်းတိုင်းထဲကပဲရေဦးမြို့နယ်မှာလည်းကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်တွေအကြတိုက်ပွဲတွေဖြစ်ပွားခဲ့ပြီးပြည်သူ့လုံခြုံရေးတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ပါတယ်။တပင်းကနေရေဦးမြို့နယ်ကထွက်လာတဲ့စစ်တပ်နဲ့လမ်းမှာအပြန်အလှန်တိုက်ခိုက်ကြတာဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ ဒီအခြေအနေနဲ့ပတ်သက်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်မင်းမနေ့ကနေရေးရတဲ့တရင်ကိုခေါ်တယ်ဟုတ်တရင်ကိုထိုးလိုက်အဲ့ဒီကံဒီမှာမထပ်နေတဲ့ကံတရင်ကနေပြောတရင်မနေ့ကတော့ရေးမှုပြန်ပြီးတော့ဟုတ်ပါတယ်ဗျာတရင်ကထွက်တဲ့စီကြောင်းကရေးမှုပြန်ဝင်နေတဲ့ကင်းထောက်တာကင်းထောက်တဲ့ဟာပေါ့ဒီနေ့ပါလာဖာအဖွဲ့ဝင်ပေါ့ဒီစီအရှိဒီအမကြဆုံးပါတယ်ဟုတ်ရေးကိုမကင်းထောက်ရင်လည်းတက်ကြတာတက်ကြရင်လည်းအဲညင်းတော့တိတိကျကျတက်ကြတာဒါတည်းတော့မရှိဘူးနော်။ဒါညတိတိကျကျတိတိကျကျဘောကစကားစကားကလည်းနဲ့ကြီးနေနှမ်းကြည့်တဲ့အခါလည်းနဲ့ကြီးကျမှန်တာပေါ့
စစ်တပ်ဟာရေဦးမြို့တိုင်းရင်းစေးုံမှာအခြေချတပ်ဆွဲပြီးခင်ဦးရေဦးတပရင်းစားတဲ့မျိုးနယ်၃မျိုးနယ်ကိုမကြာခဏနယ်မြေရှင်းလင်းရေးလုပ်တာလည်းဖြစ်ပါတယ်စစ်တပ်နယ်မြေရှင်းလင်းတဲ့လမ်းတစ်လျှောက်ကျေးရွာတွေကပြည်သူတွေဟာစစ်တပ်နဲ့ဝေးရဘေးလွရာကိုမကြာခဏထွက်ပြေးတိမ်းရှောင်နေကြရပြီးစစ်ကြောင်းအဝေးရောက်မှသာနေရက်ကိုပြန်ဝင်နိုင်ကြလိမ့်ရှိပါတယ်။ဒီလဩဂုတ်လ22ရက်နေ့ကလည်းစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်စစ်ဘေးတိမ်းရှောင်ရင်းခင်ဦးမြို့နယ်ကတပ်ကြီးတဦးအမောဖောက်ပြီးတေဆုံးခဲ့တယ်လို့ကြေးရွာဘက်ကိုစစ်တပ်ရဲ့လက်နက်ကြီးပစ်ခတ်တာတွေကြောင့်ဒေသခံတချို့တေဆုံးတာလည်းရှိခဲ့ပါတယ်ခင်ဗျာ
။ဒါကတော့သခိုင်းတိုင်းမင်းကြီးမြို့နယ်ထဲမှာစစ်တပ်ထောက်ခံသူအများစုရှိတဲ့ရွာကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ပြီးတော့တိုက်တဲ့အချိန်မှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်လို့ကံရွာသား၃ဦးအသက်ဆုံးခဲ့ရတဲ့အကြောင်းသတင်းကိုကိုခေမောင်ဆိုမင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မုံတိုင်းတန်တင်းနဲ့ရခိုင်ဘက်ကအခြေအနေသတင်းကိုတင်ပြပေးကြပါမယ်ရခိုင်ပြည်နယ်မှာစိုက်ကလုံးမိုခါမုံတိုင်းတန်ခံခဲ့ရတာ၃လကျော်ကြာလာတဲ့အထိလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေလွတ်လွတ်လပ်လပ်သွားလာထောက်ပံ့ခွင့်မရသေးဘူးလို့ဒေသခံအကူအညီပေးနေသူတွေကပြောပါတယ်လူသားချင်းစာနာထောက်ထားမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးUNOCHA ရဲ့အကြီးအကဲ Mr. Martin Graphics ဒီလာထဲမှာပဲမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးတဲ့နောက်ပိုင်းမှာဒီကူညီကယ်ဆယ်ရေးအခြေအနေတွေကတော့တိုးတက်ပြောင်းလဲသွားတာမရှိတဲ့အကြောင်းပြောပါရယ်။သတင်းပေးပို့ချက်အပြည့်အစုံကိုစံကျော်ပြောပြပေးပါမယ်
။မိုးခမုန်တိုင်းအပြင်ရေကြီးမှုတန်ကိုပါထပ်ဆင့်ကြုံခဲ့ရတဲ့ရခိုင်မြောက်ပိုင်းမှာတဘာဝဘေးဒုက္ခသည်တွေစစ်ဘေးဒုက္ခသည်တွေနဲ့ဒေသခံတွေဟာလုံခြုံတဲ့အမိုးကအောက်ကိုရောက်ဖို့ခက်ခဲနေစေဖြစ်ပြီးစားဝတ်နေရေးအကျပ်တဲတွေကြုံနေရတာပါ။အခုဆိုရင်မိုးခမုန်တိုင်းတင်းခဲ့တာ၃လကျော်ကြာလာပြီမဲ့စစ်ကောင်စီရဲ့ကန့်သက်ချက်တွေကြောင့်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေလွတ်လွတ်လပ်လပ်သွားလာထောက်ပံ့ခွင့်မရသေးတယ်လို့ပြန်လည်ထူထောင်ရေးလိုအပ်ချက်တွေအများပြားရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဩဂုတ်လတတိယပတ်ထဲမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးယုံ UNOCHA ရဲ့အကြီးအကဲ Mr. Martin Griffith ကမုန်တိုင်းတင်းရခိုင်ပြည်နယ်ကိုကိုယ်တိုင်လာရောက်ခဲ့တယ်လို့နိုင်ငံတကာအကူအညီပေးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ဆွေးနွေးမှုတွေရှိခဲ့တာကြောင့်အကူအညီတွေလွတ်လွတ်လပ်လပ်ပြန်လည်ပေးခွင့်ရဖို့မျှော်လင့်ထားကြပြီမဲ့လေအခုချိန်ထိကတော့ကန့်သတ်မှုတွေရှိနေသေးပဲလို့ဒေတာတွင်လူသားချင်းစာနာမှုကူညီပေးနေသူတူက VOA ကိုပြောပါတယ်
။ဟိုကူညီပေးတာကတော့ကျွန်တော်တို့ဟိုသိတလောက်မြင်တလောက်တော့မရှိနေဘူးပေါ့လေ။ဘယ်သူအပေဖွဲ့စည်းမှလည်းမျိုးဟိုလွတ်လပ်တော့လာလှုပ်ရှားပြီးတော့ဒီလက်ရှိကြုံတွေ့နေရတဲ့စစ်ပေးဆောင်တွေရဲ့အမောခါစင်စက်တဲ့ပြည်သူတွေပေါ်မှာဘာမှဘသူတယောက်မှလာပြီးတော့ဟိုကူညီတက်ဖို့နေတာကိုတို့မရှိမတွေ့နေသေးပါဘူးမတွေ့လဲဆိုတာအဲ့လိုမျိုးတွေတော်လာပြီးတော့လူလုံးတကူတော်လာပြီးတော့တုံ့ဆိုင်ရတာကိုကျွန်တော်မတွေ့လို့ဖြစ်တယ်ဟုတ်တယ်ဟုတ်တယ်အခုချိန်မှာကတော့ဘေးနေရာမှာမှပဲသူတို့အနေနဲ့လူလုံးတကူတော်လာလို့မရဘူးလေအကောင်လုံးကဆစ်ဆစ်မှုတွေရှိတယ်ဘေးကလည်းနှစ်ပုံတည်းကနေအစသူတို့ဟိုဒီမျိုးတွင်းမှာတော်လာလို့ရှာမှတော့မှတော်လာရတော့မှနှစ်ပုံတည်းယူရတဲ့အခြေအနေရှိတယ်ဟောဘေးနေရာတော်မယ်ဟိုမှာပုံနာချင်းကနေစစ်တွေကနေပုံနာချင်းတော်မယ်တော့မှနှစ်ပုံတည်းကလာစစ်တွေတူနေရတာအဆင်ကရှိတယ်
ရခိုင်ဒေသမှာကူညီပေးရေးအဖွဲ့တွေကိုဘာကြောင့်ကန့်သက်ထားရလဲဆိုတော့စစ်ကောင်စီကထုတ်ပြန်ထားတာမရှိပါဘူး။ဒါပေမဲ့ကန့်သက်ချက်တွေကြောင့်မုံတိုင်းတန်တင်ပြည်သူတွေနဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာစားဝတ်နေရေးအခက်အခဲနဲ့ကျန်းမာရေးအထောက်အကူလိုအပ်ချက်တွေပိုပြီးများလာနေတာပါ။စစ်ဘေးဒုက္ခသည်3000ကျော်လောက်ရှိနေတဲ့ရသေးတောင်မြို့နယ်မှာဆိုရင်စစ်ဘေးဒုက္ခသည်တဝဲလောက်ဟာအခုချိန်ထိလုံခြုံတဲ့မိုးကအောက်ကိုရောက်ဖို့ခက်ခဲနေစေဖြစ်တယ်လို့ရသေးတောင်ဒေသကူညီပေးနေသူတူကပြောပါတယ်။
ကျွန်တော်တို့မြို့နယ်မှာစစ်ပေးချောက်တွေကအားပေါ်တာစစ်ပေးချောက်တွေကအားများနေတဲ့ဟာစစ်ပေးချောက်တွေအတွက်ကသူတို့ပါလေလုံးပေးနေဘာမှကိုမလုံးပေးတာစစ်ပေးချောက်တွေအချိန်မှလည်းအဘိုးကအောက်ကိုမရောက်ခဲ့တဲ့အခါတုန်းကတော့ရှိသေးတယ်ဒေသတော်မှဆိုလို့ရှိရင်စစ်ပေးချောက်ကနေပြီး9000ကျော်လောက်ရှိတယ်လူဦးရေဆို3000ကျော်လောက်အကောင်ကြီးကဒီတိုင်းမှာဒီပုံစံတိုင်းမှာသူတို့ဖြစ်တယ်လို့ပဲနေကြရတဲ့ဟာတွေရှိတယ်အဘိုးကအောက်ကိုမရောက်သေးဘူးဒီအစိုးရဘက်ကစကားစကားလည်းဘာမှထောက်ပံ့ပေးတာမရှိဘူး NGO တွေပဲအောက်ကိုနေရတာအခုဘာဖြစ်လာလဲဆိုတော့ကန်နေဒီ IDB ကန်နေအချိန်မှကျွန်တော်တွေ့တာပေါ့နော်တော်တော်များများမျက်စိရောဂါတွေရှိလာတယ်မျက်စိမုန်လာတော့ပြာလာတော့
ยาไข่เหมียวใบมามูคามုံนายแทนตินปิดูฤอเปญละชิเฉิงดีเนยะมะเปลี่ยนနိုင်ดีเดเสบี้ดุขะเดขณะตองนี้บาชีณีดีเดโลเบต้าตวินเสบี้ดุขะเดกุญญีอภเฤยะสินยะตียาบาเดละชิมาโรตะชุเสบี้ดุขะเดสแกนฤโกกะบ้าซาเนยิกขะอภเฤ
ဒါကတော့ရခိုင်ပြည်နယ်မိုခါဆိုင်ကလုံးမုန်တိုင်းတန်တဲ့သူတွေအတွက်အကူအညီထောက်ပံ့မှုတွေနှဲပါလာကြောင်းစာဝုတ်နေရေးအခက်အခဲတွေကြုံနေကြရတာဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာအလုလုခွင့်တက်တန်းတိုးမဲ့အစီအစဉ်သစ်ဘန်ကောက်မြန်မာတန်ယုံကနေကြေညာတဲ့အကြောင်းသတင်းပေးဖို့ချက်ကိုတင်ဆက်ပေးကြပါမယ်။ ထိုင်းနိုင်ငံမှာအလုပ်လုပ်ကင်ခွင့်လက်မှတ်ကုန်ဆုံးနေပေမဲ့နိုင်ငံကူးလက်မှတ်တက်တန်းနှစ်နှစ်နဲ့အထက်ကျန်ရှိနေသေးတဲ့ MOU စနစ်နဲ့အလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေကိုထိုင်းမြန်မာနယ်စပ်ကော့တောင်းနယ်မြဝတီမြို့တွေမှာ One Stop Service အမြန်နီးနဲ့အလုပ်လုပ်ခွင့်တက်တန်းတိုးပေးမဲ့အကြောင်းထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကသတင်းထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့လည်းအခုချိန်မှာတော့ထိုင်းနိုင်ငံတွင်းမှာအလုပ်လုပ်ခွင့်လက်မှတ်တွေအသစ်တုပ် ထုတ်လုပ်ပေးနေတဲ့ကာလဖြစ်တာကြောင့်နေဆက်ပြန်ပြီးတော့တက်တန်းတိုးတဲ့သူတွေကတော့နဲနေနိုင်တယ်လို့မြန်မာအလုပ်သမားရေးဆောင်ရွက်နေသူတွေကပြောပါတယ်။ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်။ထိုင်းနိုင်ငံမှာအလုပ်လုပ်ခွင့်တက်တန်းကုန်နေတဲ့မြန်မာလူသမားတွေကို
Passport နိုင်ငံကူးလက်မှတ်တက်တန်းနှစ်နှစ်နဲ့အထက်ကျန်နေသေးတယ်ဆိုရင်နေဆက်မှာရင်အမြန်ဆုံးတက်တန်းတိုးနိုင်အောင်စီစဉ်ပေးသွားမယ်အကြောင်းဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ယုံက ဩဂုတ်လ26ရက်နေ့ကထုတ်ပြန်လိုက်တာပါမြန်မာပြည်တွင်နေရက်အထိပြန်သွားပြီးတက်တန်းတိုးစရာမလိုပဲနေဆက်မြဝတီနဲ့ကော့တောင်းမြို့တွေမှာ One Stop Service အမြန်စနစ်နဲ့အချိန်တိုအတွင်းမှာထိုင်းမှာအလုပ်ပြန်လုပ်နိုင်အောင်စီစဉ်ပေးမယ်အကြောင်းကြေညာထားတာပါဒါနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး Foundation ကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်တက်တန်းကုန်တယ်ဆိုတာနေထိုင်ခွင့်တက်တန်းကိုပြောတာဟုတ်ပါတော့နေထိုင်ခွင့်တက်တန်းကုန်တယ်လို့
ဒါပေမဲ့ passport မှာတော့တက်တန်းရှိနေသေးတယ်ပေါ့နော်အဲ့လိုလူတွေဆိုလို့ရှိရင်တဲ့သူကယူတန်းစနစ်နဲ့ဟိုဥစားပေါ့ထိုင်းနိုင်ငံကိုပြန်ဝင်ပြီးတော့လုပ်ဖို့ပေါ့အရင်တော့ယူတန်းဆိုတာအမှားရဲ့သူ agency နဲ့ကိုအရင်တုန်းကရှောက်ပြီးတော့လာတဲ့ agency နဲ့ဆိုလဲရတယ်ဒါပေမဲ့ပမာပြန်ပြီးတဲ့အခါကျတော့အဲ့ဒီ agency နဲ့တခါပြန်ပြီးတော့ဟိုစာရင်းသွင်းတခါပြန်ဆောင် permit တွေပဲကြပြီးတော့ပြန်လာပေါ့ကြာတာပေါ့ဒီလိုပဲလုပ်ရတော့မှန်တယ်ဒါပေမဲ့အဲ့ဒီတော့နေရာမလို့ပေါ့နေဆက်မှာပဲလုပ်ပြီးတယ်ပေါ့ယူတန်းကိုကော့တောင်းနဲ့မြောက်ဒီပဲဟိုဟာတွေမပေါဘူး
ဒီမဲဆိုင်ကျွန်တော်တက်ကလေးတို့ရောအဲ့ဘက်ဆိုင်တော်မှာပါသေးတယ်။ထိုင်းနိုင်ငံမှာအလုပ်လုပ်ခွင့်တက်တန်းကုန်နေတဲ့မြန်မာလူသမားတွေတရားမဝင်နေထိုင်လုပ်လုပ်နေတဲ့လူသမားတွေကိုတိုင်းအောင်ကတ်လုပ်ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်တွေထုတ်နိုင်အောင်ပြီးခဲ့တဲ့ဇူလိုင်လ15ရက်နေ့ကနေ31ရက်နေ့အတွင်းစာရင်းပေးသွင်းကြဖို့ထိုင်းအစိုးရကထုတ်ပြန်ထားတာပါ။ဒါကြောင့်တက်တန်းကု
ပြောပါတယ်အမိုးယူစနစ်နဲ့အဲ့လိုပြန်ဝင်ဖို့ပါညာလုပ်ဖို့ကိုလူတွေကအွန်လိုင်းဖြစ်ဖို့လေတရင်နဲ့မကြားခါကြတော့ဘုံများစီကိုလည်းမူတည်မှာပေါ့အဲ့ခါကြတော့အများစုကကျွန်တော်ထင်တယ်ဒီလို့တမားမကုန်နေအစ်သွင်းနေအထဲကိုသွားလုံလိုက်ကြပြီထင်တယ်ဘန်ကလုံတဲ့အုပ်စုဟိုညားနေလို့ကျွန်တော်တို့အဲ့လိုမျိုးယူဆရမှာအဲ့နိုင်ငံမှာရှိတဲ့မြန်မာတိုင်ယုံကတော့
အလုပ်လုပ်ပြီးတက်တန်းကုန်နေတဲ့မြန်မာအလုပ်သမားတွေနေဆက်များဝီနဲ့ကော့တောင်းမှာပဲအမြန်ဆုံးတက်တန်းတိုးနိုင်မဲ့ဝမ်စတော့ဆာဗစ်စနစ်လုပ်ပေးမှာဖြစ်လို့မြန်မာအလုပ်သမားတွေအနေနဲ့မိမိတို့ရဲ့လုပ်ငန်းခွင်တွေကအရှာမန်နေဂျာတွေကိုပါအသိပေးထားဖို့နှိုးဆော်ထားပါတယ်ထိုင်းနိုင်ငံထဲမှာဒီဘက်ကလာပြီးအလုပ်လုပ်ခွင့်လက်မှတ်ရဖို့ရှောက်ထားသူစရင် 9-3 ရက်ရဲ့ရေးစကများလာကြောင်းထိုင်းရောက်မြန်မာအလုပ်သမားအတော်များများကတော့ထိုင်းနိုင်ငံအတွင်းမှာပဲရှောက်လို့ရတဲ့ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်သမားလက်မှတ်ကိုပဲအဓိကရှောက်ကြတာဖြစ်ပါတယ်ရှင်။
မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်။ VOA ရဲ့တနင်္လာညအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်။
မသေးကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာ
ကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေကိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်ဩဂုတ်လ28ရက်တနင်္လာနေ့ညချမ်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32လိုင်းဒိုမီတာ51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုရင်းဥဆုံးတွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ရိုဟင်ဂျာတွေဘေးကင်းလုံခြုံတရားမျှတမှုရရှိပြီးတော့အကူအညီတွေအလုံလောက်ရရှိရေးစတဲ့အခွင့်အရေးတွေကိုအမေရိကန်တွေဘက်ကပို့ပြီးတော့မှအလေးနက်ထားဆောင်ရွက်ဖို့မျှော်လင့်ကြောင်းရိုဟင်ဂျာကိုယ်စားလှယ်ဖွဲ့ကပြောပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရွှေမောင်ကိုကျွန်မဆက်သွယ်မေးမြန်းထားတာရှူစားနာဆင်ပါရှင်။အင်္ဂယ်ဦးရွှေမောင်ရှင်ခုလိုမျိုး VOA မြန်မာပိုင်းကိုလာပြီးတော့မှတွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်။
ကျွန်တော်ဘက်ကလည်းအခုလိုဘူရီယေစတူဒီယိုမှာဖိတ်ကြပြီးမှ view ပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့ကျွန်မအဓိကသိချင်တာကတော့အခုအင်္ဂယ်အပါဝင်ပေါ့နော်ဒီရိုဟင်ဂျာဒီ delegation ကိုယ်စားလှယ်အဖွဲ့ကအမေရိကန်ပြည်ထောင်စုရဲ့မြို့တော် Washington DC ကိုခီးထွက်လာကြတယ်လို့သိရပါတယ်ဩဂုတ်လ27ရက်နေ့ကနေပြီးတော့ဩဂုတ်လ25ရက်နေ့အထိပေါ့အဲ့တော့ဒီခီးစဉ်ရဲ့အဓိကရည်ရွယ်ချက်နဲ့နောက်ပြီးတော့ဒီခီးစဉ်ဖြစ်မြောက်လာရတဲ့အကြောင်းလေးပေါ့နော်အဲ့ဒါလေးအရင်ဆုံးအတိုးချုပ်နဲ့ရှင်းပြပေးပါရှင်
ဟုတ်ကဲ့ဒီခရီးစဉ်ရဲ့အဓိကရည်ရွယ်ချက်ကတော့ကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲဒီဩဂုတ်လ25ရက်ကကျွန်တော်တို့ရိုဟင်ဂျာတွေကိုလူမျိုးတုံးသတ်ဖြစ်မှုကျူးလွန်ခဲ့တဲ့6နှစ်ပြည့်မြောက်ဆိုတော့အဲ့ဒီအချိန်မှာကျွန်တော်တို့ဒီအဓိကပေါ့လေဒီအမေရိကန်အစိုးရဒီကျွန်တော်တို့စီးနှိမ်ပြီးလို့ရှိရင်ကျွန်တော်တို့ဟိုဘာနော်အောက်ဆွတ်တော်ပြီးရင်နောက်တစ်ခါ policy maker တွေတော့ကျွန်တော်တို့ဒီဒုက္ခသည်တွေကိုကူညီပေးနေတဲ့အဖွဲ့အစည်းတွေနောက်ဟိုပတ်သက်ရပတ်သက်ကြပါနော်စတိတ်ခူလာတွေအားလုံးကိုသူတို့ကိုတခါပြန်ပြီးတော့ဟိုရမိုင်းလုပ်ဖို့ရေနောက်တစ်ခါဒီလက်ရှိဒုက္ခသည်စခန်းထဲမှာဖြစ်ပြနေတဲ့အကြောင်းအရာတွေကိုဒုက္ခသည်တွေရာနေပြောတဲ့ဇကားတွေဆိုတော့ဒီဟာတွေကိုကျွန်တော်တို့ကခုနဒီတာဝန်ရှိအမေရိကန်အစိုးရနဲ့ကွန်ကရစ်လွှတ်တော်တာဝန်ရှိတဲ့ကျွန်တော်ပုဂ္ဂိုလ်တွေ policy maker တွေကိုဒီအကြောင်းအရာတွေရှင်းပြပြီးတော့မှဒီအဖြေရှာလို့ရအောင်နော်ဒီလမ်းကြောင်းတစ်ခုပွင့်သွားအောင်ဆိုတော့လှုပ်လို့ရအောင်ဆိုရင်မှဒီရွေချင်းတဲ့ခီးစဉ်ကိုစီစဉ်ရမှာဖြစ်ပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အင်္ဂယ်တို့ခုဒီခီးစဉ်ထဲမှာဒီအမေရိကန်သမ္မတပေါ့နော်အင်ဖြူရဘက်ကနေပြီးတော့တာဝန်ရှိတဲ့သူတွေပါဝင်အမေရိကန်ရဲ့လွှတ်တော်ကိုယ်စားလှယ်တွေရောနောက်ပြီးတော့ဒီရိုဟင်ဂျာကမ့်တွေကိုအကူအညီပေးနေတဲ့ USAID လို့မျိုးပေါ့နော်ဒီအဖွဲ့အစည်းတွေတာဝန်ရှိတဲ့သူတွေနဲ့လည်းတွေ့ပြီးတော့ဆွေးနွေးခဲ့ကြတဲ့အခါမှာအဓိကဘယ်အချက်တွေကိုအဓိကအင်္ဂယ်တို့ဦးဟိုပေါ့နော်ဒီအဓိကထားပြီးတော့မှဆွေးနွေးတင်ပြခဲ့တာရှိပါသလဲသူတို့ဘက်ကရောအင်္ဂယ်တို့ဒီရိုဟင်ဂျာဒီဒုက္ခသည်တွေအတွက်ကိုဘာတွေလှုပ်ဆောင်ပေးမယ်ဆိုပြီးတော့ပြန်ပြီးတော့မှပြန်လည်ဆွေးနွေးခဲ့ကြတာလည်းရှိပါလဲရှင်
ကျွန်တော်တို့ဒီအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့နောက်တစ်ခါကျွန်တော်တို့ဒီစီးနေလွတ်တော်အမတ်တွေနောက်တစ်ခါကျွန်တော်အောက်လွတ်တော်အမတ်တွေနောက်တစ်ခါကျွန်တော်တို့ခုနပြောသလိုအကူအညီပေးနေတဲ့ဒီ USAID လို့အဖွဲ့အစည်းနဲ့တွေ့တဲ့အခါမှာကျွန်တော်တို့အဓိကတင်ပြတာကတော့လက်ရှိရိုဟင်ဂျာတွေခံစားနေရတဲ့ဒီစားနေရိတ်ခံမလို့လောက်မှုဒီ World Food Program ကနေကျွန်တော်တို့ကရှော့လိုက်တယ်ပြီးတော့ငွေရရှိမဲ့အလုပ်ကိုလည်းလုပ်ခွင့်မရှိဘူးပြီးရင်ကျွန်တော်တို့စာတွေကိုလည်းလုံးလုံးလည်းမတင်ရဘူးဆိုတော့ဒီဟာလေးတွေကိုအဓိကကျွန်တော်ဆွေးနေတယ်ပြီးတော့ကျွန်တော်တို့ကဒီအခုဒုက္ခသည်စခန်းမှာလက်တလောဖြစ်နေတဲ့ဟာတွေကဒါကျွန်တော်တို့ရေတို့လိုအပ်ချက်တွေရေတို့အခက်ခဲတွေပြီးတော့ရေရှည်မှာကြတော့ကျွန်တော်တို့ဒီလူတွေကဒါမြန်မာနိုင်ငံကမြန်မာနိုင်ငံသားတွေဖြစ်တဲ့အတွက်သူတို့ကဒီပြန်တဲ့အခါမှာဂုဏ်သိက္ခာရှိရှိနဲ့နော်ကျွန်တော်တို့ဒီနိုင်ငံသားလူခွင့်ရေးနော်ကျွန်တော်ပြည်သူခွင့်ရေးအပြည့်အဝနဲ့ပြန်ယုံနဲ့မပြီးသေးဘူးအခုလက်ရှိရခိုင်ပြည်နယ်အတွင်းမှာဖြစ်ပျက်နေတဲ့အခုလက်တလောရှိနေတဲ့အခြေအနေအားလုံးကိုကျွန်တော်တို့ကဂဂနနာတစ်ခုမကျင်ရှင်းပြတယ်ဆိုတော့အဲ့ဒီပုံမှန်လည်းသူတို့ကတစ်ခုချင်း ကျွန်တော်စီစဲပြီးတော့မှဒါလိုအပ်တယ်လို့သူတို့ဆောင်ရွက်သွားမယ်ကျွန်တော်တို့ဒီဘာသာရေးလွတ်လပ်မှုဆိုင်ရာတာမတ်ကြီးနဲ့တွေ့တဲ့အခါလဲသူကဒီကိစ္စတွေကိုကျွန်တော်အထူးတည်စိတ်ဝင်စားတယ်ပြီးရင်ကျွန်တော်အထူးကိစ္စတစ်ခုအနေနဲ့တင်ပြခဲ့တာကဒီသမရဒေါ်နယ်ထရမ့်ခက်ကသူကဂျီနိုဆိုက်ကာကွယ်တားဆီးရေးဆိုင်ရာဥပဒေတစ်ခုကိုပြထားတယ်ဆိုတာအဲ့ဒီဥပဒေအရနောက်နောက်ဒီဒုက္ခတွေပြန်သွားလို့ရှိရင်နောက်တစ်ကြိမ်ဒါမျိုးဂျီနိုဆိုက်ပုံစံလုံးလုံးမရအောင်ကာကွယ်တားဆီးမဲ့အစီအမံနဲ့ပတ်သက်ပြီးလဲကျွန်တော်တို့အသေးစိတ်ဆွေးနွေးတယ်အဲ့ဒီဘက်မှာလဲသူတို့လှုပ်ဆောင်နေတယ်အကုန်လုံးကျွန်တော်တို့လည်းဝိုင်းဝန်းပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုတာဒါတော်တော်လေးကိုအပြုသဘောအနေနဲ့အဲကျွန်တော်တို့ပြောသွားတာတွေ့ရတယ
်
နောက်တစ်ဖက်ကအခုလက်တော်ကျွန်တော်တို့ဒီလူဦးရေနောက်ကဒုက္ခတင်တဲ့ကျွန်တော်တို့ဒီ immigrant ဆိုင်ရာဌာနပေါ့လေအဲ့ဒီကတာဝန်ရှိပုဂ္ဂိုလ်ကလည်းအဒီကတကယ်ဒုက္ခရောက်နေတဲ့အစ်အမတကယ် genocide ရဲ့ဒီဟိုပါတော့တားကောင်းနေဖြစ်သွားတဲ့အဲ့ဒီထဲမှာအရေးတကြီးလိုအပ်နေတာပေါ့နော်သူအခြေအနေအကြောင်းအကြောင်းအခြေအနေရလုံခြုံရေးရနောက်ကကျမ်းမာရေးရစသည်အားဖြင့်အရေးကြီးတဲ့လူကျွန်တော်တို့အယောက်1000လောက်ကိုလည်းကျွန်တော်တို့ဒီ American နိုင်ငံသားရဲ့ဌာနရဲ့အစီအစဉ်နဲ့ပေါ့နော်ဒီဘင်္ဂလားဒေ့ရဲ့နိုင်ငံကနေဒီ American နိုင်ငံမှာအခြေချနေတိုင်းဖို့အတွက်လုတ်ပေးမယ်လို့လည်းသူတို့ပြောပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အန်ကပထမဦးဆုံးပြောခဲ့တဲ့ကိစ္စပေါ့နော်အဓိကတော့ဒီစာနဲ့ရိတ်ခါတွေရှော့ချလိုက်တဲ့ကိစ္စအကူလာသမဂအပါဝင်ဒီရိုဟင်ဂျာတွေအတွက်ဒီရန်မုံငွေရှော့ပေးနေတဲ့ကိစ္စမှာပြီးခဲ့တဲ့သတင်းပတ်တုန်းကလည်း American ကထိတ်တန့်ပါတီကြီးကကိုယ်စားလှယ်တွေကိုယ်တိုင်သူတို့တွားပြီးတော့မှရိုဟင်ဂျာဒုက္ခသည်စခန်းကိုလေ့လာခဲ့တာရှိတော့ဒီအဲ့ဒီစားနေရိတ်ခါတွေနဲ့ပတ်သက်ပြီးတော့ဒီဘလိုမျိုးဆက်ပြီးတော့မှ American ပြည်ထောင်စုအနေနဲ့ကုညီပံမိုးပေးဖို့ကိုရောခရီးဒီပေးခဲ့တာပေါ့နော်ပြန်ပြီးတော့မှသူတို့ဘာတွေဆောင်ရွက်ပေးဖို့ရောအန်ကယ်တို့ပြန်ဆွေးနွေးခဲ့တာရှိပါလေရှင
်အကျွန်တော်တို့ဒီလူကြီးတွေနဲ့ဆွေးနွေးတဲ့ခါကျတော့ဒါဘယ်အစီအစဉ်မှဟိုဂတိပေးပါတယ်ဆိုတော့စကားပြောဖို့နော
်ဒါပေမဲ့
ကျွန်တော်တို့သူတို့ပြောတဲ့စကားတွေအရတော့ကောက်ချက်ချတာပေါ့လေ
ဟုတ်ကဲ့ရှင်ဟု
တ်ကျွန်တော်တို့ဒီတိတ်မကြသေးခင်ကာလကပဲဒီခုနနိုင်ငံသားရေးဝန်ကြီးဌာနရောအဓိကခုနကဒီတာဝန်ရှိတဲ့ပုဂ္ဂိုလ်တွေရောသူတို့ကလည်းတွားပြီးပြီတစ်ဖက်ကဒီနှစ်ပါတီကလွှတ်တော်ကိုယ်စားလှယ်နှုတ်လေးတွားပြီးပြီတွားပြီးတော့မှဒီလူအချက်ကိုသူတို့သိတယ
်
ဆိုတော့ကျွန်တော်တို့လည်းအထူးသဖြင့်တင်ပြရတယ်ရေတိုနဲ့ရေရှည်မှာရေရှည်ကအရေးကြီးတော့လေလက်တလောကရေတိုပြဿနာကပိုပြီးမှရေးကြီးနေတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့
အဓိကပါတော့ဒီစာနေရိတ်ကဖူလုံမှု96တဲလုံနေလို့ WHO ကလည်းပြောတယ်ဒါ UN ရဲ့စည်းရုံးစရာရာ80ရာခိုင်နှုန်းသူတို့ funding ကယော့နေတယ်ရော်ရဲဆိုတာကသူတို့မှမရလို့ဆိုတော့အဲ့ဒီမရတဲ့ဟာကအဓိကဒိုနာတွေပေါ့လေအလှရှင်တွေရအဲ့ဒီမှာအလှရှင်တွေမှာဒီအမေရိကန်အစိုးရထက်တဲ့ကပေါ့လေသူတို့ကျွန်တော်တင်ပြတယ်ဟိုနေရာတိုင်းမှာကျွန်တော်တင်ပြတယ
်
အဆင်ပြေသွားအောင်ကြိုးပမ်းဆောင်ရွက်ပေးမယ်လို့ဒီလိုပြောတာလည်းရှိပါတယ
်ဟုတ်ကဲ့အန်ကယ်ခုနကပြောတဲ့အထဲမှာဒီကျမတို့ပေါ့နော်ဒီအမေရိကန်ရဲ့အာနိုင်ငံသားရနေပြီးတော့မှတကယ်ပဲရိုဟင်ညာတွေထဲမှာတကယ်ကိုမှအသက်အန္တရာယ်ဆိုရင်ရလောက်တဲ့အနေအထားရှိရလို့ပေါ့နော်။ဘာဖြစ်လို့လဲဆိုတော့အခုကမ့်ထဲမှာဆိုရင်ဒီအကြမ်းဖက်အဖွဲ့တွေကနေပြီးတော့အင်အားသုံးပြီးတပ်ဖြတ်တာနောက်ပြီးတော့ဒီကမ့်ကောင်းဆောင်တွေတကယ်ရိုဟင်ဂျာ activist တွေနောက်တကယ်ကိုမှလူငယ်တွေလုပ်နေတဲ့ဒီဟွာတွေကိုတပ်တာဖြတ်တာတွေရှိရဆိုတော့ဒီလိုမျိုးအသက်အန္တရာယ်ရှိတဲ့သူတွေကိုအဓိကဦးစားပေးပြီးတော့မှအမေရိကန်ကိုခေါ်ဖို့အတွက်ကိုအစီအစဉ်တွေလုပ်နေတဲ့သဘောလားအင်ကယ်။အဲ့တော့အင်ကယ်တို့သူတို့ဘက်ကရောအာဒီလိုမျိုးအစီအစဉ်တွေနဲ့ပတ်သက်ပြီးတော့အဓိကဘောနော်ဘလိုမျိုးအာဆောင်ရွက်ချက်တွေနဲ့လှုပ်ဖို့ပြောတာမျိုးရှိပါလေရှင်။
အဲကျွန်တော်တို့ကလည်းခုနကမဆုပုံပြောတဲ့ချက်တွေကိုတော့ထောက်ပြတာပါနော်
။ဟုတ်ကဲ့။
ဆိုတော့သူတို့ကလည်းဟိုဒီချိန်တည်းမှာလူအများကြီးမခေါ်ဘူ
း။ဟုတ်ကဲ့။
သူတို့မှလည်းကျွန်တော်ဟိုဒီ step by step လုပ်ရတယ်။ဟုတ်
ကဲ့။ဆိုတ
ော့အခုလည်းကျွန်တော်ဒီအမေရိကန်လောက်ဝကတာဝန်ရှိဒီအရာရှိတွေကဟုတ
်ကဲ့
။အဲဒီလူတစ်ထောင်ကိုသူတို့ကသူတို့ရဲ့ဒီဟောပါနော်ဒီ procedure ရဒီလူတွေဆွေးဆွေးမှုတွေစီရင်စရာလုပ်တာတွေ
ဒါ
တွေရှိနေတယ်။ဆိုတော့အဲ့လိုပြောလို့လည်းကျွန်တော်တို့ကဒီကမ္ဘာရှိတဲ့တပန်းသောရိုဟင်ဂျာနေပါအားလုံးကိုပြန်လည်နေရာချထားဖို့တပြောတာတော့မဟုတ်ဘူး။ဘာလို့ဆိုတော့ကျွန်တော်တို့ရဲ့ရိုဟင်ဂျာအများစုကရေဝဲချက်ကကိုယ့်ရဲ့ငွေရထားနေဒါကိုယ့်ရဲ့ဘိုးဘွားပိုင်မျိုးကိုပြန်ပြီးတော့မှအဲ့မှာငြင်းကြဲစွာနေထိုင်နိုင်ဘူး။ဒါပေမဲ့အဲ့ဒီဟာကိုတခုအကောင့်တွေမဖော်နိုင်ခင်ဒီ19မကူဂျာကာလာမှာခုနကပြောတဲ့ဒီလုံခြုံရေးချိန်ချောက်မှုတွေခုနတက်ဖြတ်မှုတွေဒါလည်းကျွန်တော်အကြောင်းတရားမျိုးစုံဖြစ်နေတယ
်ဒီ
ဘင်းကပြောကလည်းရှိမယ်ကမ်ထင်းမှာလည်းအခြားခြားသောပြောကလည်းမျိုးစုံရှိမယ်ဒီပြောကလည်းအလုံးဝစုံသွားတော့နောက်ဆုံးအပြစ်မဲ့တဲ့နော်အမျိုးသမီးတွေလူငယ်တွေကျွန်တော်တို့ဒီကမ်ထဲကကျွန်တော်တို့ဒီခေါင်းဆောင်တွေသူတို့ကပြစ်မဲ့ထားပြီးမှဒီလုံနေတာတွေလည်းရှိတယ
်
ဆိုတော့ဒါမျိုးတွေကရှိတဲ့အခါကျတော့ဟိုဘရော့သူတို့ကိုပြန်လည်ပို့ဆောင်ရင်လုံမလဲဆိုတာကိုစောင့်နေရင်အသက်အန္တရာယ်ရှိတဲ့အတွက်အဲလူဘဝမှာအသက်ကအရေးကြီးဆုံးပဲဒါမျိုးလူတွေကိုဦးစားပေးဖို့အတွက်ကျွန်တော်တို့ကလည်းဒ
当时我点别人去吧。
好嘅，是好嘅。那我今日去表态嘞，给啥咯？你如今伢弄个哩做啊 ，scholarship 啵？喏，你别伢罗定做给啥哩嘛？毕业龙啊，你克里里啊，你跳要你来抄你啵？喏，他抄你是啦，孬松。你奥古拉那生啊，你要开的克里里，我心里嘛嘞，伢一心里的弄个哩来心的。所以毕业龙啊，罗如今伢克里里个，伢嘛定有牛奶奶，你啊定买手表嘛，稍微大的心的，毕业的啦呗。他们第一个克里弄个哩啵？喏，你那个那个定买表的。ဒီအာ certificate တွေသူတို့အတွက်အတိအမှတ်ပြုတဲ့လက်မှတ်တွေရနိုင်မှုကိုလည်းလုပ်ပေးပါဆိုပြီးတောင်းဆိုတာရှိတော့အခုအမေရိကန်ပြည်ထောင်စုကလုပ်ပေးမယ်ဆိုတဲ့ပညာတော်သင်စုကရောရိုဟင်ညာလူငယ်တွေအထူးသဖြင့်ကလေးငယ်တွေပေါ့နော်အနာဂတ်မျှော်လင့်ချက်ပျောက်နေတဲ့ကလေးငယ်တွေအတွက်ဘလောက်တိုင်းတာထီမှလုပ်ပေးနိုင်မယ်လို့ထင်လဲနောက်ပြီးတော့သူတို့ဘက်ကရောဒီဟာနဲ့ပတ်သက်ပြီးတော့ထိထိရောက်ရောက်ဘာတွေလုပ်ပေးနိုင်မယ်လို့အန်ကယ်ထင်ပါလဲရှင်အန်ကယ်တို့ဘာတွေ
ကျွန်တော်တို့ကိုယ်စလေဖွဲ့တွေးတဲ့ခါကျတော့ဒီဘာလို့ဆိုတော့သူတို့မှာကပညာရေးစနစ်ကလုံးဝ formal မရှိဘူးကိုတူကိုရဆင်းနဲ့လောက်တာရှိတယ်အဲ့ဒီမှာလဲသူတို့မှာစိန်ခုံမှုတွေအများကြီးရှိတယ်ဒါစီဂျန်ခင်ရတယ်လှုပ်လှဲလှဲလှုပ်လို့မရဘူးဆိုတော့ဒီမနစ်တနေ့ရပဲ UNICEF ဥဆောင်ပြီးမှလုပ်မယ်ဆိုတော့အခုမှအစပဲအဓိကကျွန်တော်တို့ဒီတက္ကသိုလ်ကောလိပ်ဒီတက္ကသိုလ်ကောလိပ်ပညာသင်စုပေးပြီးမှအဲ့ဒါလဲတက္ကသိုလ်ကောလိပ်ရဲ့စံချင်းစံရွက်ရအရေးချင်းမှီတဲ့ကျောင်းသားတွေပဲပေါ့နော်ဒါပေမဲ့အဲ့ဒီဟာအပြင်ခုနကကျွန်တော်အခြေခံပညာကျောင်းသားလေးရေးကြည့်တယ်အခြေခံပညာကျောင်းသားတွေအတွက်လဲသူတို့ရဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံကတင်ယွန်းတင်တဲ့အတိုင်းဒီတစုတဖွဲ့မဟုတ်ဘူးဒီဒုက္ခတွေအားလုံးနှီးပါသူတို့ကအဲ့ဒါမျိုးတင်လို့ရအောင်ကူညီပေးဖို့တဲ့ကျွန်တော်တို့တောင်းဆိုတယ်ဒီနောက်တစ်ဖက်ကကျွန်တော်တို့ဟိုပါဗောနော်ဒီဒါမျိုးကိုသူတို့လုတ်ပေးတဲ့ခါမှာလဲအဲခုနကတစ်ဖက်ကငွေကြီးကသူတို့ကမလုံလောက်ဘူးမလုံလောက်တော့ဖြတ်တယ်ဖြတ်တော့သူတို့ကလည်းအကြောင်းပြတယ် UN ကအာဒါသက်ဆိုင်ရာအလူရှင်တွေကမပေးလို့တစ်ဖက်ကအဲ့လိုမပေးရင်နောက်တစ်ဖက်ကပေးနိုင်ဖို့အခက်အခဲရှိရင်နောက်တစ်ဖက်ကဒီရိုဟင်ဂျာတွေကိုယ်တိုင်ကိုအလုံးလုံးခွင့်အတွက
်
နော်ဒါခွင့်ပြုဖို့ဘန်ဒါရဲ့အစိုးရကနေဒါကိုလေသက်ဆိုင်ရာကျွန်တော်တာဝန်ရှိပုဂ္ဂိုလ်တွေကဘန်ဒါရဲ့အစိုးရကိုတိုက်တွန်းပြီးတော့မှရိုဟင်ဂျာတွေကတ်မှသူတို့ဟာသူတို့လုပ်ငန်းလုပ်ပြီးတော့ဝင်ငွေတစ်ခုကိုဖန်တီးနိုင်ရင်တစ်ဖက်က UN ကရှော့ရှားတဲ့ဟာနဲ့ဆိုရင်သူတို့ကအနေနဲ့များ balance လုပ်တော်လို့ရတယ
်ဟုတ်ကဲ့ပါ
ဒီလိုလဲကျွန်တော်တင်ပြတာရှိပါတယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့ရှင်းဆက်ပြီးတော့ဘာတွေဆောင်ရွက်ပေးနိုင်မှုအတွက်မျှော်လင့်ချက်အလားအလာတွေရှိတယ်အန်ကယ်တို့ဘာတွေများဆက်ပြီးတော့လုပ်ဖို့တွေရောရှိပါလဲရှင
်ကျွန်တော်တို့ကဘာလဲဆိုတော့လက်ရှိဒီလုံခြုံရေးစိန်ခေါ်မှုတွေကျွန်တော်တို့ပြည်တွင်းမှာအဲ့ဒီလုံခြုံရေးစိန်ခေါ်မှုကကျွန်တော်ရခိုင်ပြည်နယ်တွင်းကလုံခြုံရေးစိန်ခေါ်မှုနဲ့ကျွန်တော်တို့ကဆက်ဆက်နေတယ
်ဟုတ်ကဲ့
ဆိုတော့ repetition ကအခုကတရုတ်ကဥဆောင်တဲ့ဟာကိုကျွန်တော်တို့ကဒီရိုဟင်ဂျာအများစုကမလို့လားဆိုလည်းပဲကျွန်တော်အမေရိကန်နဲ့အမေရိကန်နိုင်ငံရဲ့မဟာမိတ်နိုင်ငံတွေကဥဆောင်ပြီးလုပ်မဲ့เนาะ repetition ကိုတော့ကျွန်တော်တို့လက်ခံတယ်အဲ့ဒီခါမှာကျွန်တော် repetition လုပ်ပြီးဖြစ်ပေါ်လာမဲ့စိန်ခေါ်မှုတွေကိုအခုကတည်းကနဲ့ကျွန်တော်တို့ကဒီစနစ်တကျချင့်ကပ်ပြီးတော့မှလိုအပ်တာတွေလုပ်ဖို့ပေါ့เนา
ะပြီး
လို့ရှိရင်ဒါလက်ရှိရခိုင်ပြည်နယ်တွင်အခြေအနေရောက်ကိုကျွန်တော်တို့လူရင်းတူရှင်းပြောရင်အဲသူတို့ရဲ့နောက်နောက်မှာဒါမျိုး genocide တွေမဖြစ်ဘူး
okay.
ဒါမျိုးလူမျိုးတွန်းတက်ပြတ်မှုเนาะကျွန်တော်တို့လူသားမျိုးနေပေါ်မှာကျွလွန်နေကြဆွေးမှုတွေမဖြစ်ဘူးလို့ဘယ်သူမှအမမခံဘူးလောလောဆယ်ဖြစ်နိုင်တဲ့အလားအလာတွေအများကြီးကျွန်တော်တို့မြင်နေရတယ
်
ဒါတွေကိုလေကာကွယ်တားဆီးဖို့အတွက်ကျွန်တော်တို့ဒီလှုပ်ဆောင်ဖို့အတွက်ကျွန်တော်တို့တိုက်တွန်းတဲ့အခါမှာအဲ့ဒါကိုလေလှုပ်ဆောင်မဲလို့ကျွန်တော်တို့ပြောရတဲ့ဂတိတော့သူတို့ဘယ်တော့မှပြေးတာမဟုတ်ဘူ
း
ဒါပေမဲ့ကျွန်တော်ရဲ့ဒီတုံ့တက်ချက်ရပြောလို့ရှိရင်တော့သူတို့အဲ့ဒါကိုလှုပ်ပေးဖို့နေတာရှိတယ်
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ဟုတ်ကဲ့အငယ်ဥရွှေမောင်ခုလိုမျိုး VOA မြန်မာပိုင်းကိုအာဒီလိုမျိုးလာပြီးတော့တွေ့ဆုံပြီးတော့ဖြေကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျွန်တော်လည်းအများကြီးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပြည်သူ့လွှတ်တော်ကိုစလဲဟောင်းဥရွှေမောင်ကို VOA Studio မှာကျွန်မတွေ့ဆုံပြီးတော့မေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံပိုင်းနဲ့ဘဏ်တစ်ခုကိုအမေရိကန်ပြည်ထောင်စုကတန်ခတ်ပိတ်ဆို့တာကြောင့်ထိခိုက်တက်ရောက်မှုတွေရှိပေမဲ့ဒီတန်ခတ်ပိတ်ဆို့မှုမှာချွင်းချက်အရခွင့်ပြုထားချက်ကိုအသုံးပြုပြီးတော့နိုင်ငံသားငွေရရှိရေးကြိုးပမ်းမဲ့အကြောင်းစစ်ကောင်စီကပြောဆိုလိုက်ပါတယ်။ပြည်တွင်းမှာကြုံနေရတဲ့ကုန်စည်နှုန်းကြီးမြင့်မှုကိုကင်တွယ်နိုင်ရေးနိုင်ငံသားငွေလဲနှုန်းကိုထိန်းချုပ်နိုင်မှုစစ်ကောင်စီဘက်ကကြိုးစားနေပေမဲ့ဈေးကွက်ထဲမှာတော့မြန်မာကျပ်ငွေစည်နှုန်းကမတည်မငြိမ်ဖြစ်နေသေးပါ။ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်သိန်ကီထိုက်တင်ပြပေးထားပါတယ်။
ဒီနေ့ကဘယ်လောက်ကြောင်းသွားလဲဆိုတော့မနက်က9နာရီနောက်ဒီမှာက900နဲ့960ဘတ်ကိုမြန်မာငွေတစ်သိန်းခန့်9နာရီထိုးတော့960 980တစ်သိန်းဖြစ်သွားတယ်ခင်ဗျ။အဲဒီနေ့နေရာလဲကျွန်တော်ကငွေသေးမကြည့်ရဘူး
။ဒ
ထိုင်းခြေဆိုင်ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်ဦးစော်လက်ကဩဂုတ်လ25ရက်နေ့ငွေလဲနှုန်းအခြေအနေကို VOA ကိုပြောပြခဲ့တာပါအမေရိကန်ရဲ့အခုနောက်ဆုံးမြန်မာနိုင်ငံပိုင်ဘဏ်တစ်ခုအပေါ်ဒဏ်ခတ်ပိတ်ဆို့မှုနောက်ပိုင်းမြန်မာကျပ်ငွေဈေးနှုန်းကျပြီးကုန်ဈေးနှုန်းကြီးမြင့်မှုဒဏ်ကိုရင်ဆိုင်နေရတာပါအမေရိကန်ဒဏ်ခတ်ပိတ်ဆို့မှုကြောင့်ထိခိုက်သေးရောက်ရမှုကိုစီမံကိန်းနဲ့ဘန်ဒါရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမောင်မောင်ဝင်းကပြီးခဲ့တဲ့သတင်းပတ်သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်နိုင်ငံခြားငွေရရှိမှုသုံးစွဲမှုများကိုတက်ရောက်စေတဲ့အပြင်ပို့ကုန်သွင်းကုန်လုပ်ငန်းရှင်များနိုင်ငံခြားဘဏ်လုပ်ငန်းဝန်ဆောင်မှုရယူသူပို့ကူဌာနအဖွဲ့အစည်းများကိုလည်းပဲထိခိုက်စေပါလေဒီပိတ်ဆို့မှုအမိန့်ပေါ်မှာလည်းပဲနိုင်ငံအလိုက်သက်ဆိုင်ရာဘဏ်အလိုက်ဒိဗေကောက်ယူမှုမတူကြဘဲနဲ့အမျိုးမျိုးကွဲပြားပြီးတော့လိုရာဆွဲပြီးတော့ကောက်ယူကြတဲ့အနေအထားလဲကျွန်တော်တို့တွေ့ရပါတယ
်ဒါပေမဲ့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ဒဏ်ခတ်ပိတ်ဆို့မှုမှာချွင်းချက်ရှိထားတာကိုအတုံးချပြီးနိုင်ငံခြားငွေရရှိရေးကြိုးပမ်းမယ်လို့လဲဒုတိယဝန်ကြီးဦးမောင်မောင်ဝင်းကပြောပါတယ်
ဘဝဖြစ်စီ General License Number 5မှာကျွန်တော်တို့ချွင်းချက်တွေပါရှိတာရှိပါတယ် Specific License လျှောက်ထားပြီးတော့ဒီလွှဲပြောင်းပေးဖို့ဆက်လက်ဆောင်ရွက်နေတဲ့ကိစ္စရပ်တွေပါရှိတယ်လို့တို့တွေ့ရှိရပါတယ်ဒါတွေကိုလည်းကျွန်တော်တို့ကိစ္စရပ်တရက်တစ်ခုချင်းအတွက်ကို Specific License များလျှောက်ထားပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်ဥပမာအဖြစ်နိုင်ငံတကာအဖွဲ့အစည်းများကိုထည့်ဝင်ခြင်းများထည့်ဝင်တဲ့ကိစ္စနှစ်စဉ်ကြီးတွေထည့်ဝင်တဲ့ကိစ္စနိုင်ငံတကာကရယူထားတဲ့ပြည်ပချင်းွေပြန်လည်ကိစ္စဆတဲ့ကိစ္စများဖြစ်ပါတယ
်အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနနိုင်ငံခြားပိုင်ဆိုင်မှုများထိ ंछ ုပ်ရေးယုံ OFAC ရဲ့ဒဏ်ခတ်ပိတ်ဆို့မှုကြီးညာချက်မှာဖော်ပြထားတဲ့ OFAC ရဲ့အထူးခွင့်ပြုချက်ဒါမှမဟုတ်လည်းချွင်းချက်မရှိရင်အမေရိကန်တွေဒါမှမဟုတ်လည်းအမေရိကန်နိုင်ငံတွေကနေဒါမှမဟုတ်လေအမေရိကန်ကနေအလွှဲပြောင်းတွေကိုတားမြစ်တယ်ဆိုတဲ့အချက်ကိုဒုတိယဝန်ကြီးဦးမောင်မောင်ဝင်းကကိုးကားပြောဆိုတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်ဒေါ်လာလိုအပ်ချက်ကိုလျှော့ချနိုင်ရေးအတွက်ထိုင်းဘတ်ငွေတရုတ်ယွမ်ငွေတွေနဲ့ကုန်သွယ်ရေးနောက်ဘဏ်တွေအသုံးပြုလာရေးကိုလည်းစစ်ကောင်စီကစောင့်ရွက်နေပါတယ်။ဘိုးဘဏ်ဒုတိယဥက္ကဋ္ဌနှင့်ဒေါက်တာလင်းအောင်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်။
အဲ့တော့ကျွန်တော်တို့အမေရိကန်ဒေါ်လာလိုအပ်ချက်ကိုကျွန်တော်တို့ရှော့ချနိုင်မှုအတွက်ဒီနေဆက်ကုန်သွယ်မှုဒါမကပဲနဲ့ပေါ့လေဒီ normal trade ပေါ့ပုံမှန်ကုန်သွယ်မှုတွေပါမှာယွမ်နဲ့ဘတ်တို့နဲ့ဆောင်ရွက်ခွင့်ပြုတာနောက်နိုင်ငံငါငွေပေးချေမှုနဲ့စင်းရှင်းလင်းမှုပုံမှန်လွယ်ကူအဆင်ပြေစေဖို့အတွက်နိုင်ငံသားသုံးငွေများရောင်းဝယ်ဖောက်ကားတဲ့လုပ်ငန်းလိုင်စင်ရဗန်များမှာထိုင်းဘတ်ကိုကျွန်တော်တို့နိုင်ငံတကာငွေပေးချေမှုနဲ့စလင်းရှင်းရှင်းလင်းမှုများဆောင်ရွက်နိုင်တဲ့ငွေကြေးဖြစ်သတ်မှတ်ခွင့်ပြုခြင်းတို့ကိုလည်းကျွန်တော်တို့ဆောင်ရွက်ခဲ့ပြီးဖြစ်ပါတယ်
။ထိုင်းဘတ်ငွေတရုတ်ယွမ်ငွေအသုံးပြုနိုင်တဲ့ဆိုပေမဲ့မြန်မာကျပ်ငွေဈေးအတက်အကျမြန်တာကြောင့်စွန့်စားရမှုများတယ်လို့လုပ်ငန်းရှင်တွေကပြောကြပါတယ
်။အချို့ကလည်းခံမှန်းပြီးတော့ငွေတွေကိုတိုင်ထားတာပေါ့ဗျာ။အဲဒါတော့ပြောမလဲအပြောင်းလဲတွေနဲ့ကိုခံမှန်းတော့မဖြစ်နိုင်တော့အဲ့လိုရှုံးကြတာကလည်းဟိုဘယ်ကလည်းဒီနေဆက်ဒီမှာငွေဘယ်လိုပြောမလဲမြန်မာငွေတအားကျလို့ဆိုပြီးတော့ဒီဖက်ဆိုင်ထားတဲ့တိုင်းလေးနည်းနည်းဝင်ဖမ်းတာရှိရတယ်တရင်တော့ကြားတယ်ခင်ဗ
ျဘိုးဘန်ဒုတိယဥက္ကဋ္ဌနဲ့ဒေါက်တာလင်းအောင်ကတော့နိုင်ငံခြားငွေထိ ंछ ုပ်ရေးဆက်ပြီးတော့ဆောင်ရွက်မယ်လို့ပြောပါတယ
်တရားမဝင်နိုင်ငံခြားငွေရောင်းဝယ်မှုတွေပပျောက်ရေးနောက်ပို့ဝင်ရောင်းငွေများသတ်မှတ်ချက်အညီပြန်လည်ဝင်ရောက်ရေးတရားမဝင်ကုန်သွယ်မှုညာတားရှိရေးနောက် online market rate နဲ့ importer အမြီးခံပြီးတော့မှနိုင်ငံခြားငွေတွေဝယ်ယူပြီးတော့မှအခြားသူတွေကိုတရားမဝင်ဈေးနဲ့ညှိနှိုင်းပြီးတော့ရောင်းချခြင်းမျိုးတွေမဆောင်ရွက်နိုင်ရေးအတွက်ကိုလည်းကျွန်တော်တို့သက်ဆိုင်ရာဌာနများနဲ့ပူးပေါင်းဆောင်ရွက်လျက်ရှိပါလေ။ဒါပြင်ကုန်သွယ်မှုလုံငွေတွေလျှော့ချနိုင်မှုတွင်းကုန်တွေကိုကန့်သတ်ခြင်းတွင်းကုန်အစားထိုးပစ္စည်းများထုတ်လုပ်နိုင်ရေးအတွက်ကိုလည်းကျွန်တော်တို့ငွေစားအလတ်စားနဲ့အသေးစားနဲ့အလတ်စားဆက်မှုလုပ်ငန်းတွေထုတ်လုပ်မှုတိုးမြင့်နိုင်ရေးအတွက်တက်တာတဲ့ချင်းဝီတွေပေါ့နော်အဲ့ဒါတွေရရှိစေဖို့ဆောင်ရွက်ပေးခြင်းတို့ကိုလည်းဆောင်ရွက်လျက်ရှိပါတယ
်ဒါပေမဲ့ဈေးကွက်အတွင်းမှာတော့မြန်မာကျပ်ငွေအပေါ်စိတ်ချယုံကြည်မှုအားနည်းနေစေဖြစ်ပါတယ်ရှင
်ဘလို့ခင်ဗျားတို့ရဲ့ဆိုတော့ဒီမြန်မာကျပ်ငွေကလည်းတန်ဖိုးကျနေတော့ဝေးအလဲအလဲကြီးအများမလုပ်ရဘူးပေါ့
ဟုတ်ကဲ့
ရထဲမှာမြန်မာငွေကင်ထားတော့တစ်ခါတလေကြလဲဟိုဒေါ်လာကြီးတွေပြတ်သွားတော့ရုပ်ငွေလဲသမားတွေရှုံးသွားရတယ်များပါကြီးကကျန်နေတဲ့ပန်းနေတဲ့လဲတဲ့နေရာမှာကျွန်တော်တို့ကလည်းဟာမြန်မာငွေကင်ပြီးတော့လောက်တာများတယ်ဆိုတော့ဖက်တယ်ကျွန်တော်ဖက်ပါတယ်ဖက်တယ်မြန်မာငွေဈေးကျနေတော့အများကြီးနဲ့ကင်မထားရဘူးကင်ထားကြရင်လဲသူကနိုင်ပိုင်းနဲ့တက်လိုက်ကြလိုက်နေဖြစ်လို့အဆင်မပြေဘူးခင်ဗျာ
ဟိုအတက်အကျဖြစ်ရတဲ့အကြောင်းကဘာကြောင့်မလဲ
ကျွန်တော်ဒီဆက်တာတော့နိုင်ငံရေးနဲ့ဆက်ဆံရေးဖြစ်မှာလို့ကျွန်တော
်မတ်တန်ကြီးထိုက်တင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်အမေရိကန်ပြည်ထောင်စုကယေးလ်တက္ကသိုလ်ကြီးမှာမြန်မာနိုင်ငံဆိုင်ရာအထူးပြုဘာသာရပ်တွေကိုမြန်မာနိုင်ငံကကျောင်းသားတွေအွန်လိုင်းကနေပြီးတော့တက်ရောက်သင်ကြားနိုင်မယ့်အစီအစဉ်တွေဆောင်ရွက်နေပါတယ်။ဒါကြောင့်မို့လို့အမေရိကန်ကအထင်ကရတက္ကသိုလ်ကြီးတစ်ခုမှာမြန်မာနဲ့ဆိုင်တဲ့သင်ကြားမှုတွေအကြောင်းအရှိတောင်အာရှအထူးပြုပါမောက်ခဒေါက်တာဒေးဗစ်မိုးကိုမဆုမြတ်မုံကဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာမေးမြန်းတင်ပြထားပါတယ်။
မြန်မာနိုင်ငံမှာဘွဲ့လွတ်ပညာရပ်တွေကိုသင်ကြားနေကြတဲ့ကျောင်းသူကျောင်းသားတွေအနေနဲ့ဒီအမေရိကန်ပြည်ထောင်စုယေးလ်တက္ကသိုလ်မှာတက်နေကြတဲ့ကျောင်းသူကျောင်းသားတွေနဲ့တန်းတူအွန်လိုင်းပေါ်မှာဆွေးနွေးနိုင်ကြအမြင်တွေကိုအပြန့်အလှန်ဖလှယ်နိုင်ကြတာတိတ်ကိုအားရစရာဖြစ်ပြီးတော့ဆရာတွေအတွက်လည်းအကျိုးရှိတယ်လို့ယေးလ်တက္ကသိုလ်ကပါမောက်ခဒေါက်တာဒေးဗစ်မိုးကပြောပါတယ်သူကတော့ယေးလ်တက္ကသိုလ်ကတမိုင်းဌာနနဲ့ပညာရေးဘာသာဌာနတွေမှာအရှိတောင်အာရှအထူးပြုသင်ကြားပေးနေတဲ့ပညာရှင်ဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်လို့ဘလို့အကြောင်းအရာတွေကိုအဓိကထားပြီးတော့ရေးသက်ကတုံမှာသင်ကြားပေးနေတယ်ဆိုတာကိုပါမောက်ခဒေါက်တာဒေးဗစ်မိုးကိုမေးကြည့်ဖြစ်ပါတယ်
။ဟိုအခုတော့ဟိုဒီမှာကတော့ဟို subject နှစ်ခုတည်နေပေါ့နော်ဆရာမဟိုပထမ subject ကတော့မြန်မာနဲ့ပတ်သက်တဲ့ဟာကြတော့ဟိုကောင်းစင်အဖြစ်ကတော့ colonialism nationalism and identity မြန်မာဆိုပြီးတော့ဒီရေးကတက်ကတုံရဲ့ဟိုတမိုင်းဌာနမှာတည်နေပေါ့နော်။အဲ့မှာတည်တဲ့ခါကျတော့ကျွန်တော်တို့တည်တဲ့ပုံစံကတော့ဟိုနှမျိုးပုံစံနဲ့ခွဲရတယ်ပေါ့ဟိုကျွန်တော်တို့ကိုလိုနီခေတ်ကအကြောင်းကိုကျွန်တော်တို့သွားပြီးလေ့လာရတယ်ပေါ့နော်ပြီးတော့မှဒီလွတ်လာရေးရတဲ့နောက်ပိုင်းရဲ့ဒီဟိုအချင်းခါတွေကိုဟိုလေ့လာရတယ်ပေါ့အဲ့လိုမျိုးပုံစံနဲ့ဒီ historical approach နဲ့လေ့လာပြီးတော့တည်ရတယ်ပေါ့ဆရာမအ
မေရိကန်မှာတက်နေတယ်ပေါ့နော်ဒီဂျီယိုတက်ကတို့မှာတက်နေကြတဲ့အကြောင်းသူကျောင်းသားရဲ့အနေနဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းပေါ့နော်သူတို့အနေနဲ့ဘယ်လောက်ထိတည်ထားကြပါလဲနောက်ဟိုဘယ်လောက်ထိပေါ့နော်တည်ချင်စိတ်ဝင်စားမှုရှိတယ်လို့ရောဆရာသုံးသပ်မိလဲရှင
့်ဟုတ်ကဲ့ဟိုသူတို့ရဲ့စိတ်ဝင်စားမှုကနှစ်မျိုးနဲ့ပြောရမယ်နော်ဆရာမပထမတော့သူတို့ရဲ့ဒီ personal interest ပေါ့ဟိုအခုလောလောဆရာတော့ကျွန်တော်မြန်မာပြည်လဲတာအားလုံးသိတယ်တယ်ပေါ့နော်ဒီလိုဖြစ်တဲ့အကြောင်းကိုသူတို့ကျောင်းသားတွေကသူတို့သိတယ်ဒါပေမဲ့သူတို့ရဲ့ခံစားချက်မှာကဒီအနောက်နိုင်ငံမှာယူကရိန်းအရေးကိုလူတွေကပိုသိတယ်အာယုံပြုတယ်ဆိုပြီးတော့မြန်မာအကြောင်းကိုသူတို့ဟိုလိလူရှုတဲ့ပုံစံနဲ့သူတို့ဟိုခံစားပြီးတော့ personal interest နဲ့သူတို့လာပြီးတော့ဟိုတင်ညိုကြတယ်ဒုတိယကတော့သူတို့ဒီမြန်မာပြည်ရဲ့အကြောင်းကိုသူတို့ရဲ့ဒီ academic ဟိုပေါ့ intellectual interest ပေါ့သူတို့ကလေ့လာတင်ညိုချင်လို့သူတို့ကလာတင်တာဖြစ်တယ်ဟိုတယောက်ဆိုကျွန်တော်ဒီဟို Chinese American တယောက်ဆိုသူတအားထက်မြတ်တဲ့သူပြောတဲ့ပုံစံဆိုဘာပြောသလဲဆိုတော့ဒီ subject ကိုသူမယူခင်မှာဆိုမြန်မာပြည်ကျောင်းဆိုလို့အောင်ဆန်းစုကြည်အကြောင်းပဲကြားဖူးတယ်ပြီးတော့မှ Rohingya အကြောင်းပဲကြားဖူးတယ်အခုဒီ subject မှာဆိုအားလုံးအဲ့ဒါမကဘဲနဲ့မြန်မာပြည်ရဲ့မသိဘူးတဲ့ဟာတွေ the hidden history ပေါ့နော်အဲ့လိုမျိုးအရန်သင်ယူရတယ်ဆိုတဲ့ပုံစံပြောပြီးတော့နောက်ဆုံးမှသူ့ရဲ့ final paper တော့မှ Chinese Burmese ethnic minority ကြောင့်သူကြီးတာအဲ့ဒီဟာတွေကကျွန်တော်တို့ဒီ academic မှာလူတော်တော်များများကမရေးဘူးအဲ့ဒီဟာတွေဆိုတော့ဒါတော်တော်လေးကိုသူတို့အာယုံလို့ပြောမလဲအာယုံစိုးစဲမှုစိတ်ဝင်စားမှုတအားကောင်းတယ်ပြောလို့ရတယ်ဆရာမ
ဆိုတော့ဒီဆရာကဒီတမိုင်းနဲ့ပေါ့လေတမိုင်းဌာနနဲ့ဒီဘာသာရေးပညာဌာနမှာဟိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီမတူတဲ့ခေါင်းစဉ်တွေတင်ပြတဲ့အခါကျတော့ကျောင်းသားတွေအနေနဲ့ကရောဘလို့ကိစ္စအကြောင်းအရာတွေပေါ့နော်သူတို့ဘက်ကနေပို့ပြီးတော့မှသိချင်တယ်ပို့ပြီးတော့လေ့လာချင်တာကိုတော့တွေ့ရပါလေဆရာ
အဲ့ဒီထဲမှာအတိအကျတော့ဒီအရှိတောင်အာရှမှာကကျွန်တော်တို့ဒီဟိုဘာသာရေးနဲ့ဒီ ethnicity ကိုအခြေခံပြီးတော့ကိုယ့်ရဲ့ identity ကို construct လုပ်တာ ਈ တအားများရလေဥပမာအဖြစ်ကျွန်တော်ပမာပြည်မှာဆိုရင်လည်းပမာလူမျိုးမှာရေးဗုဒ္ဓဘာသာဖြစ်ရမယ်ဟုတ်တယ်မဟုတ်လားပြင်ချင်းဖြစ်ရင်ခရစ်ယာန်ဖြစ်ရမယ်เนาะကချင်းဖြစ်ရင်ဆိုတဲ့အဲ့လိုမျိုးလေးဟိုမလေးရှားမှာလည်းလာတူဆိုပဲဟိုဟိုမလေးဖြစ်ရင်မွတ်စလင်ဖြစ်ရမယ်เนาะဟိုဂျာနက်ဟာဖြစ်တော့တခြားဘာသာအဲ့လိုမျိုးပုံစံนี่ဟိုကိုယ့်ရဲ့ဒီ identity imagination นี่ကိုတို့အရင်စိတ်ဝင်စားတယ်အဲ့ဒါကတို့ရဲ့အတိတ်ကဟိုစိတ်ဝင်စားမှုပဲဆိုတော့အဲ့ဒီအနေနဲ့စပြီးတော့မှကျွန်တော် conflict တွေလည်းများလာလေနော်ဆိုတော့အဲ့ဒီအပိုင်းကိုဒီចောင်းသားတော်များများကအဲ့ဒါစိတ်ဝင်စားကြတဲ့ဆက်မှာ
နောက်တစ်ခုတစ်ဆက်ချက်မေးချင်တာကဆရာတို့ Yale Tech တို့မှာပေါ့နော်ဒီမြန်မာနိုင်ငံကចောင်းသားတွေကိုလည်းဒီ online ကနေပြီးတော့မှသင်ကြားပေးတဲ့အစီအစဉ်တွေရှိရလို့သိရပါတယ်ဆိုတော့အဲ့ဒီအစီအစဉ်မှာဆရာလည်းဒီစာသင်ပေးနေတဲ့ခါကျတော့အဲ့ဒါနဲ့ပတ်သက်လို့လည်းဆရာပြောနိုင်တယ်လို့ပေါ့လေပြောပြပေးစေချင်ပါတယ်ရှင
်ဟုတ်ကဲ့ပါဆရာမ ဟိုအခုအချိန်ကတော့ဆက်မသိတဲ့အတန်းပေါ့ကိုကိုနိုင်ငံရေးကမကောင်းတဲ့ခါကျတော့ဟိုဘယ်လိုပြောမလဲကိုယ့်ဘက်ကဘာလို့ပေးရမလဲဆိုတာမေးခွန်းအရာပဲပထမပဲနော်ဟိုကိုယ့်နိုင်ငံကကျွန်တော်ဘာလို့ပေးမလဲဆိုတာတဲ့ကိုကနေကိုယ့်ရဲ့နိုင်ငံအတွက်ဘာလို့ပေးရမလဲဆိုတော့ကိုယ်လည်းကျွန်တော်ကနိုင်ငံရေးသမားလည်းမဟုတ်ပါဘူးကွာတော့အဲ့လိုမျိုးဒီ scholar တယောက်ပဲဖြစ်တဲ့ခါကျတော့တပညာရေးမှာကျွန်တော်ဦးစားပေးတယ်အဲ့ဒါကြောင့်ဒီ online မှာအဲ့လိုမျိုးလုပ်ပေးလိုက်တော့ကျောင်းသားဟိုပါပေါ့အနေပါပေါ့နော်အများကြီးတော့မဟုတ်ပါဘူးဆိုတော့တို့ကလာပြီးတော့လာပါဝင်ဖြစ်တယ်ဒါ online နဲ့ zoom နဲ့ပေါ့နော်ဆိုတော့တို့ရဲ့စိတ်ဝင်စားမှုလည်းအများကောင်းတယ်အမှကောင်းတာတစ်ခုတော့ဆရာမဒီကရေးကျောင်းသားတွေကဒီမှာအခန်းထဲမှာတို့ important လာတက်တယ်မြန်မာပြည်ကျောင်းသားကျတော့ဒီ zoom မှာလာတက်ပြီးတော့တို့ရဲ့ exchange idea တွေအများကောင်းတယ်ဆရာမအစတော့ကိုလည်းပဲဒီလာတဲ့ခါမှာတိတ်ပြီးတော့ဆွေးနွေးတဲ့ဘိုင်းမှာမြန်မာကျောင်းသားဆိုတော့တိတ်ပြီးတော့ဟိုဘယ်လိုပြောမလဲ active မဖြစ်ခဲ့ဘူးရင်းနှောင်းကလေကျောင်းသားဖြစ်တော့ကဆိုတော့အဲ့လို team အဲ့လိုဖြစ်မယ်ထင်နေတာအခုဒီလူငယ်ဘိုင်းနဲ့တော်တော်လေးချက်မြတ်ကြတယ်မြန်မာပြည်လူတွေကသူတို့ရဲ့ဒီ discussion ဘိုင်းဒီမှာအရင် active ဖြစ်တယ်ဟိုရေးကျောင်းသားကြီးဆိုပြီးတော့ဟိုရှင်မဲ့ဟိုင်လည်းမရှိဘူးဆိုတော့သူတို့ရဲ့စိတ်ဝင်စားမှုသူတို့ရဲ့ဆွေးနွေးမှုအရင်ကောင်းတယ်အဲ့ဒါကျွန်တော်အရင်သူတို့လည်းကွန်မြူနတီဆာမှာ
ဟုတ်ကဲ့အဲ့တော့ဆရာခုနပြောဆိုဒီ Yale တက္ကသိုလ်ကကျောင်းသူကျောင်းသားတွေနဲ့ဒီမြန်မာနိုင်ငံကကျောင်းသူကျောင်းသားတွေနဲ့ဆွေးနွေးကြတဲ့အကြောင်းအရာတစ်ခုပေါ့ဥပမာတစ်ခုပေါ့ပါပေါ့နော်ဒီ American မှာရှိတဲ့ကျောင်းသားတွေနားလည်ထားတဲ့ပုံစံနဲ့ဒီမြန်မာနိုင်ငံကကျောင်းသူကျောင်းသားတွေနားလည်ထားတဲ့ပုံစံမတူညီတာကိုဆရာတို့သိရတဲ့အခါကျတော့ဆရာတို့အတွက်ကဒါဘလောက်ထိအထောက်အကူပြုတယ်လို့ပြောလို့ရပါလဲရှင
်အာအဲ့ဒီဥစ္စာကတော်တော်လေးအထောက်အကူပြုတယ်ဆရာမအခုတူညီတဲ့အပိုင်းရောဟိုတူညီတဲ့အပိုင်းရောမတူညီတဲ့အပိုင်းရောရှိတာပေါ့နော်တို့ရဲ့ exchange တဲ့မှာဥပမာပြပြောရရင်တော့ဟောပေါ့လေအော်ကျွန်တော် issue တခုတင်ပြလာတာကကျွန်တော်ဒီမှာကြားရလဲဒီ white supremacy ရှိတယ်လေဆရာမเนาะကျွန်တော်ဒီလူဖြူတွေရဲ့ white supremacy ရှိတယ်မြန်မာပြည်မှာလည်းပဲကျွန်တော်ကဒီဟိုဗမာပုဒ္ဒဘာသာဆိုတော့ရဲ့ privilege တွေများလေเนาะဆိုတော့အဲ့ဒီအရာတွေကိုကျွန်တော်ကတူညီတဲ့အပိုင်းရောမတူညီတဲ့အပိုင်းတွေရောကျွန်တော် compare လုပ်တဲ့အခါမှာကျောင်းသားတွေရောကျွန်တော်ဆရာကြီးရဲ့တော်တည်ပါတော်လေးအဲ့ဒါအကျိုးရှိတယ်လို့ကျွန်တော်ပြောလို့ရရဆရာမအဲ့ဒီဘိုင်းမှာ
ဟိုနောက်ဆုံးကျွန်တော်မေးချင်တာပေါ့နော်အဲ့ဒါကတော့ဒီ American Yale တက္ကသိုလ်ဆိုတာက American ရဲ့တကယ့်အထင်ကရတက္ကသိုလ်ကြီးတစ်ခုဖြစ်ပါတယ်ဆိုတော့အဲ့လို Yale တက္ကသိုလ်ကြီးအနေနဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပေါ့နော်သင်ကြားပေးဖို့ဟိုဘယ်လောက်ထိအရေးကြီးတယ်လို့တို့သဘောထားပါလဲဒီမြန်မာနိုင်ငံဆိုင်ရာဘာသာရပ်တွေကိုပေါ့နော်သင်ပေးတာဘယ်လောက်ဦးစားပေးတယ်လို့ဆရာပြောနိုင်ပါလဲရှင်
ဟုတ်တယ်မြန်မာပြည်အတွက်ကိုတို့အလေးထားကြတယ်ဥမာဖြစ် Professor James Scott ပေါ့နော်သူက1989ကိုကတ်တော့မှာသူဆိုအရင်တော့1958 59လောက်မှာရန်ကုန်တက္ကသိုလ်မှာဂျူတာနဲ့ရောက်ခဲ့ပူတယ်အဲ့နောက်ပိုင်းမှာမှနည်းနည်းလေးနိုင်ငံရေးဟိုကြောက်သူမသွားဖြစ်တော့ဘူးနော်ဟိုသူဆိုတော်တော်လေးဒီမြန်မာအကြောင်းကိုတင်ဖို့သူကအများတမ်း mix ပေးတယ်ဒါ retire ဖြစ်တော့သူ့ရဲ့ authority ကတော့တိတ်မရှိတော့ဘူးဒါပေမဲ့သူ့ရဲ့ influence ကတအားရှိသေးတယ်ဆိုတော့သူနဲ့ဒီမှာရှိတဲ့လူတွေနဲ့ကျွန်တော်တိုင်ပင်ပြီးတော့မှဒီမြန်မာ subject ကိုကျွန်တော် offer လုပ်ဖို့ပြီးတော့မှဒီဟို Burmese language တင်ဖို့အဲ့လိုပါကျွန်တော်အခုနည်းနည်းအစီအစဉ်ဆွဲကြတယ်နောက်ဆိုအစီအစဉ်လာကြမယ်ထင်ပါတယ်ဆရာမဟိုတို့ရဲ့စိတ်ဝင်စားမှုကဟိုမြင့်ပါတယ်ဆရာမ
American ပြည်တော်စုကအထင်ကြီးတက္ကသိုလ်ကြီးတစ်ခုဖြစ်တဲ့ Yale တက္ကသိုလ်မှာမြန်မာနိုင်ငံအပါအဝင်အရှိတောင်အာရှဆိုင်ရာအထူးပြုသင်ကြားပေးနေတဲ့ပါပေါက်ခဒေါက်တာ David Moore ဖြစ်ပါတယ်ရှင်မြန်မာနိုင်ငံနဲ့ပတ်သက်လို့ပြောရင်ဒီပဋိပက္ခတွေအကြောင်းအပြင်မြန်မာနိုင်ငံကလှပတဲ့ထုံတမ်းအစဉ်အလာတွေရင်ကျေးမှုတွေအကြောင်းကိုထည့်သွင်းပြောတဲ့အခါမှာပို့ပြီးတော့စိတ်ဝင်စားကြတာတွေ့ရတယ်လို့လည်းသူကပြောပါရရှင်ကျွန်မဆုမြတ်ပါပ
ါမဆုမြတ်မို့ရဲ့လူမှုရှုခင်းအစီအစဉ်ထုတ်လွှင့်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလဲပြောပြပေးပါမယ်ရှင်
ရုရှားနိုင်ငံဗလာဒီဗော့စတော့မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးဝန်ထမ်းဟောက်တို့ကိုအမေရိကန်အတွက်ယူကရိန်းစစ်ပွဲနဲ့ရုရှားကဆန္ဒပြပွဲတွေကြောင်းအချက်လက်တွေစုဆောင်းပေးမှုဆွဆဲချက်နဲ့အရေးယူလိုက်ကြောင်းရုရှားနိုင်ငံ FSB လုံခြုံရေးအေဂျင်စီကဒီနေ့ပဲပြောပါတယ်ဝင်းနန်းဟောက်ရောဘတ်ရှင်နော့ဖ်ဟာ2022စက်တင်ဘာလကနေစပြီးရုရှားစစ်တပ်ရဲ့အချက်လက်တွေနဲ့စီးရေးလှုပ်ရှားမှုတွေကိုစုဆောင်းရယူခဲ့တယ်လို့ FSB ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတော့မေလာထဲမှာပဲအခြေမြင့်မရှိတဲ့ဆွဆွဲချက်အဖြစ်ပြောပြီးရှုတ်ချခဲ့ပါတယ်။မြန်မာနိုင်ငံအခြေဆိုင်အရှိတီမောတန်ယုံယာယီတာဝန်ခံကိုနှင်ထုတ်လိုက်တဲ့စစ်ကောင်စီရဲ့လှုပ်ရက်ဟာတရားဝင်မှုမရှိကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ကတုံ့ပြန်လိုက်ပါတယ်။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီအနေနဲ့တိုင်းပြည်ရဲ့တန်တမာရေးနဲ့နိုင်ငံကဆက်ဆံရေးကိစ္စရပ်တွေမှာဆုံးဖြတ်ခွင့်မရှိကြောင်း NUG ကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အကြမ်းဖက်လှုပ်ရက်တွေနဲ့ဆက်နွယ်နေတယ်လို့စစ်ကောင်စီကဆွဆွဲထားတဲ့NUG တာဝန်ရှိသူတွေနဲ့အရှိတီမောအစိုးရတာဝန်ရှိသူတွေမကြသေးခင်ဆက်ဆံမှုတွေကိုအကြောင်းပြပြီးအရှိတီမောတန်တမန်ကိုစစ်ကောင်စီကစက်တင်ဘာလ1ရက်နေ့နောက်ဆုံးထားပြီးတိုင်းပြည်ကနေထွက်ပြေးဖို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအကြောင်းကြားခဲ့တဲ့အပေါ် NUG ဘက်ကအခုလိုတုံ့ပြန်ပြောဆိုခဲ့တာလည်းဖြစ်ပါတယ်
တနင်္လာနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ John Dryden နဲ့ Joe Gills တို့ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်ရဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါစေရှင်။
This program has come to you from the Voice of America, Washington.